Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2015ခုနှစ်အောက်တိုဘာလ30ရက်တောက်ချာနေ့ညနေပိုင်း VOA တန်လှန်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ1925တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်တော်ခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရရေးဆွေးနွေးနေချိန်မှာပဲမြို့တော်နေကတဘုံနေထိချုပ်ထွက်ရနယ်မြေတစ်ခုကိုအစိုးရတပ်တွေပစ်ခတ်ခဲ့တာကြောင့်လူ40ထက်မနည်းသေဆုံးသွားပါတယ်တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့ The Hague မြို့နိုင်ငံတကာတရားရုံးကလက်ခံလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပ
ါဒီကနေ့ညနေပိုင်းမြန်မာပြည်ဆိုင်ရာထုတ်လွှင့်ချက်တွေထဲမှာတော့NLD ကိုယ်စားလှယ်လောင်းတဦးကိုမဲဆွယ်စီယုံရေးဆင်းနေတဲ့အချိန်ဓာတ်ခုတ်ခံရမှုနဲ့အတူရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသလုံခြုံရေးနဲ့ရွတ်ကောက်ပွဲဆိုင်ရာအခြေအနေမှာတော့
ဒီနေ့မနေ့ခုနှစ်နာရီမှာတော့ခက်တယ်လက်ကိုမိုင်းကဖဲထားတော့ဖြစ်တယ်ကျွန်တော်တို့ဝန်ထိုင်းနာကခြေကပ်ပြီးတော့အခြေချထားတဲ့တပ်လက်ကလည်းလက်နဲ့ကြီးသုံးလုံးတော့သေးတယ်မန
ေ့ SSPBSSA ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူစီစဉ်နောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင
်။စီးရီးယားရဲ့နိုင်ငံရေးအနာဂတ်အတွက်နိုင်ငံပေါင်း18နိုင်ငံကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကိုယ်စားလှယ်ဩစတြေးလျနိုင်ငံဗီယက်နမ်မျိုးမှာဆွေးနွေးနေကြပါတယ်။ပထမဆုံးအကြိမ်နိုင်ငံဆောင်ဆွေးနွေးပွဲမှာတော့စီးရီးယားသမ္မတဘာရှာအာဆတ်အစိုးရကိုထောက်ခံတဲ့ရုရှားနဲ့အီရန်နိုင်ငံတို့လည်းပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံမျိုးတော်နီးကတဘုံတွေထိချုပ်ထရနေမြေကလူစီကားရနေရာတစ်ခုကိုအစိုးရတပ်တွေမစ်ဆိုင်းတုံးနေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒီကနေ့မှာပဲလူ40ထက်မနည်းသေဆုံးသွားကြောင်းစီးရီးယားရေးဆောင်ကြီးကကတ်သူတွေကပြောဆိုခဲ့ပါတယ်။ဒမတ်စကတ်မြို့တော်အရှေ့မြောက်ဘက်ကဒူမာအရက်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူ100လောက်ဒဏ်ရာရခဲ့တယ်လို့လည်းဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ဆောင်ကြီးလူရမှုအဖွဲ့ကပြောဆိုခဲ့တာပါ။ဒေသသူအရေးအတွက်ပုံများလာနိုင်တယ်လို့လည်းပြောပါတယ်။ဒီကနေ့နေ့လယ်ပိုင်းထိဆက်လက်ဖြစ်ပွားနေတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စီးရီးယားစိုးရဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။တဘုံတွေရဲ့အမာခံနေမြင်နဲ့ဆက်ဆက်နေတဲ့ဒူမာအရက်မှာတော့အတိုက်ခံတဲ့စိုးရတပ်တွေကအပြန်အလှန်ပစ်ခတ်မှုတွေပုံမှန်လိုလိုဖြစ်ပွားလို့ရှိပါတယ်။ပြီးခဲ့တဲ့အိုလာတဲ့တုန်းကဈေးတစ်ခုကိုတက်ခတ်ရမှာဆိုရင်လေအရသာအများစုပါဝင်လူပေါင်း112ယောက်သေဆုံးခဲ့ပါတယ်စီးရီးယားမှာလက်နက်ကန်ပစ်ခတ်တွေစတင်ဖြစ်ခဲ့တဲ့2011ခုနှစ်ကစလို့ခန့်မှန်းကြီးလူပေါင်း300000လောက်သေဆုံးခဲ့ပြီလည်းဖြစ်ပါတယ
်အမေရိကန်ရဲ့ကွာတာနာမိုအချင်းစစ်အချင်းစခန်းမှာထိန်းသိမ်းခံထားတဲ့ဆော်ဒီနိုင်ငံသားရှိတ်အာမာကိုပြန်လွတ်ပေးလိုက်ပါပြီဗြိတိန်နိုင်ငံမှာနေထိုင်တဲ့အာမာဟာနိုင်ငံထဲကိုဒီကနေ့နောက်ပိုင်းမှာရောက်လာဖို့ရှိတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဖိလစ်ဟာမန်ကဒီကနေ့တောက်ကြနေမှာပြောပါရယ်။2001ခုနှစ်ကလေးကကျူဘာမှာရှိတဲ့အမေရိကန်တို့ရဲ့ Guantanamo စစ်ကျင်းစခန်းမှာထိန်းသိမ်းထားကလေးကသူ့ကိုဘာအမှုနဲ့မှတရားစွဲဆိုတာမျိုးမရှိသလိုရုံးတင်စစ်ဆေးတာမျိုးလည်းမရှိခဲ့ပါဘူး။ We Stand With Chicago Campaign ပူးတွဲညွှန်ကြားသူတယောက်ဖြစ်တဲ့ Andy Worthington ကတော့အာမာရဲ့လက်ခံနိုင်စရာမရှိတဲ့ကြောက်စရာအဖြစ်ဆိုကြီးအဆုံးသတ်သွားတဲ့အတွက်ကျေနပ်အားရမိတယ်လို့ဒီကနေ့မှာပြောပါရယ်။ Osama bin Laden နဲ့တွေ့ခဲ့တယ်လို့တာလီဘန်တပ်ခတ်ရဲ့အဖွဲ့ငယ်တစ်ခုကိုဦးဆောင်ခဲ့တယ်ဆိုရဲဆွဆွဲချက်နဲ့အမေရိကန်အာဏာပိုင်တွေကအာမာကိုအာဖဂန်နိုင်ငံမှာ2000ခုနှစ်ကထိန်းသိမ်းထားခဲ့ပါရယ်။အာဖဂန်မှာလူမှုရေးလုပ်ငန်းတွေကိုမိသားစုနဲ့အတူလုပ်နေခဲ့တာလို့အာမာကပြောပါရယ်။သူကဂွာဒါနာမိုစ်အချင်းစခန်းကနေ2000ခုနှစ်မှာပြန်လွတ်ပေးဖို့ဖြစ်ပေမဲ့လည်းဆက်ပြီးထိန်းသိမ်းခံထားခဲ့ရတာပါ။အာမာကိုလွတ်ပေးမယ်လို့စက်တင်ဘာလမှာအမေရိကန်တို့ဘက်ကကြေညာပါရယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပါလီမန်အမတ်တွေဗြိတိန်ကထင်ရှားကြော်ကြားသူတွေရော့ဂျာဝေါ်ဒါစ်ဖီတာဂါလီနဲ့စတင်းစတိုလိုဂီတပညာရှင်တွေကအာမာကိုဗြိတိန်နိုင်ငံစီပြန်လွှဲပေးဖို့သမ္မတအိုဘားမားကိုအကြိမ်ကြိမ်တိုက်တွန်းနေခဲ့တာလည်းဖြစ်ပါရယ်။အာမာရဲ့ဇနီးနဲ့ကလေးလေးယောက်တို့ကဗြိတိန်နိုင်ငံမှာအခုထိနေထိုင်နေကြပါရယ်။အမေရိကန်သမ္မတအိုဘားမားကတော့2019သမ္မတသက်သက်မကုံဆုံးခင်ကွာတာနာမိုကိုပိတ်မယ်လို့6နှစ်ကြာအောင်ပြောခဲ့တဲ့သူ့ရဲ့စကားအတီးပြုတ်နိုင်ဖို့ကြိုးစားနေပါရယ်
။အီရန်နိုင်ငံတဟီရန်မြို့ကဆွေမျိုးတွေစီကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပဲအလဲပတ်သွားခဲ့တဲ့အမေရိကန်ဤရန်နှစ်နိုင်ငံသားခံယူထားသူစီဝိုင်းသမားတူကိုဤရန်အာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။ဒူဘိုင်းခြေဆိုင်လာဂျန်ရေနံကုမ္ပဏီရဲ့မဟာဗျူဟာစီမံကိန်းဌာနအကြီးအကဲ CMX နမစီကိုတော့ဤရန်တော်လှန်ရေးပြည်ဆောင်တပ်ကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်း Wall Street Journal ကဖော်ပြခဲ့တာပါ။ဤရန်တော်လှန်ရေးပြည်ဆောင်တပ်ဟာအစိုးရကိုအတီးပေးစရာမလိုပဲဤရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးခေါင်းဆောင်အယတ်တူလာအလီခါမေနီကိုသာတိုက်ရိုက်အစီရင်ခံတင်ပြရတဲ့လူညွေးတပ်ဖွဲ့တစ်ခုဖြစ်ပါတယ်။ဤရန်ရဲ့နျူကလ িয়ার စစ်စင်နေတဲ့ပတ်သက်လို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့ဤရန်နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ဒီလ18ရက်နေ့မှာစတင်အသက်ဝင်ခဲ့ပြီး ရပ်ပိုင်းလောက်ကြာမှာပဲဖမ်းဆီးမှုဖြစ်ခဲ့တာပါဖမ်းဆီးခံရမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုတာမျိုးမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးယာဗက်ဇာရီတို့ကြားမနေ့တုန်းကဆွေးနွေးမှုတွေမှာအီရန်နိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်
American Congress လို့တော့ကတောက်ကြနေမှာနောက်ဆုံးအတည်ပြုချက်ပေးပြီးရင်ရေရှဲပြေမလဲမှုတွေဖြစ်နေတဲ့ American အစိုးရအနေနဲ့ဘာနာရေးကိစ္စကို၈နှစ်ရွေးကောက်ပွဲကျင်းပချိန်အထိနဲ့ရွေးကောက်ပွဲလွန်ကာလအထိဥပဒေကြောင်းအရအနည်းငယ်ကင်းကင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်ဥပဒေကြမ်းဟာအစိုးရရဲ့နနစ်တာအသုံးစရိတ်ပမာဏကိုသတ်မှတ်ပေးထားပြီး2019ခုနှစ်အစောပိုင်းအထိငွေချေးငှားနိုင်မှုအကန့်အသတ်ကိုမြင့်တင်ပေးထားပါရယ်။ဒါအပြင်ဗဟိုအစိုးရရဲ့လုပ်ငန်းတွေတစ်စိတ်တစ်ပိုင်းပိတ်ထားရမယ့်ကိစ္စကိုရှောင်ရှားနိုင်စေမှာဖြစ်တယ်လို့မစ္စတာအိုဘားမားရဲ့သမ္မတသက်တမ်းကာလအတွင်းကြွေးမြင်မဆန်နိုင်တဲ့အဖြစ်ကလည်းရှောင်ရှားနိုင်စေပါလိမ့်မယ်။လွှတ်တော်ကိုစလေရီကဒီဆောင်ရွက်မှုကိုပုတ်ထူးနေမှာအတည်ပြုခဲ့တာပါပြုတ်ပေးခဲ့တာပါ။အထက်လွှတ်တော်ကလည်းအောက်လွှတ်တော်ကအတည်ပြုပြီးရင်24နှစ်အကြာမှာအတည်ပြုပေးလိမ့်နိုင်ဖွယ်ရှိပါရယ်။Republican ထိန်းချုပ်ထားတဲ့လွှတ်တော်နေရာစလုံးမှာ Democrat နဲ့ Republican တို့ကြားဘဏ္ဍာရေးအသုံးစရိတ်နဲ့ပတ်သက်ပြီးနှစ်ပေါင်းအတန်ကြာအောင်အငင်းပွားနေခဲ့တာလည်းဖြစ်ပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့တဟိတ်ကမြို့နိုင်ငံကတရားရုံးကလက်ခံလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကန့်ကွက်မှုကိုဖယ်ချပြီးဖိလစ်ပိုင်နိုင်ငံရဲ့တိုင်ချချက်ကိုတရားရုံးကလက်ခံလိုက်တာပါအကူအမှုနဲ့ပတ်သက်လို့ဘယ်တရားရုံးကစီရင်သင့်တယ်လဲဆိုတာနဲ့ပတ်သက်လို့မေးခွန်းထုတ်နေချိန်မှာပဲနိုင်ငံတကာတရားရုံးကတော့ကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်ကိုအတိတ်ပဲဖွင့်ဆိုချက်ပေါ်သဘောထားကွဲလွန်မှုနဲ့သက်ဆိုင်တယ်လို့ကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်တရုတ်နိုင်ငံကတော့ပင်လယ်ပြင်ထဲကကျွန်းတွေကိုအချုပ်ချာအာဏာပိုင်ဆိုင်မှုအတွက်အငင်းပွားနေတာဖြစ်တာကြောင့်နိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားတာပါတရုတ်နိုင်ငံအနေနဲ့အမှုကိုကြားနာစစ်ဆေးရမှာပါဝင်မှာမဟုတ်လို့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းလက်ခံမှာမဟုတ်ဘူးလို့တရုတ်စစ်မြင့်တန်တပန်တူကလည်းဒီကနေ့ပဲထပ်မံပြောဆိုလိုက်ပါတယ်အမှုမှာလိုက်ပါဆောင်ရမယ်ဖိလစ်ပိုင်ရှင်းလင်းအဖွဲ့ရဲ့အကြီးအကဲဖလိုရင်ဟယ်ဘေကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအငင်းပွားနေတဲ့နိုင်ငံတွေကြားငြင်းငြင်းချမ်းချမ်းနဲ့ဗလိုက်မှုမရှိဘဲဖြစ်ရှင်းမှုစူးစမ်းမှုတွေမှာကြီးမားတဲ့ခြေလှမ်းတရဖြစ်သလိုကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်ရဖိလစ်ပိုင်ရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုရရောက်တဲ့အတွက်ကြိုးဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုတဲ့အကြောင်းအစိုးရကာဝေးရဲ့ရှေ့တူကပြောဆိုခဲ့တာပါ
တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးပစိဖိတ်ရေဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP လိုမျိုးဒေတာတွေမှာဖန်တီးနိုင်ရည်ရွယ်ပြီးတော့သုံးနှစ်ခွဲလောက်ကြာမှပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဝန်ကြီးတွေတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာဒီကနေ့တွေ့ဆုံကြပါတယ်သုံးနိုင်ငံကောင်ဆောင်တို့ရဲ့တနင်္ဂနွေနေ့ထိပ်တည်အစည်းအဝေးပွဲမတိုင်မီမှာပဲစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပခဲ့တာပါသုံးနိုင်ငံပေါင်းရင်းကမ္ဘာစီးပွားရေးရဲ့20ရာခိုင်နှုန်းအထိရှိပေမဲ့လည်း2012ခုနှစ်ကတည်းကအပြန်အလှန်တင်းမာမှုတွေရှိခဲ့တဲ့အတွက်ဒေတာရင်းစီးပွားရေးနဲ့ကုန်သွယ်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေထိခိုက်ခဲ့ရပါတယ်သုံးနိုင်ငံကုန်သွယ်ရေးဆွေးနွေးပွဲမှာကိုယ်စားလှယ်အဖြစ်တက်ရောက်လာတဲ့တရုတ်နိုင်ငံကကုန်သွယ်ရေးကိုယ်စားလှယ်ဇွန်ရှန်းကတော့မကြသေးခင်ကတရုတ်နိုင်ငံမှာစီးပွားရေးကျဆင်းမှုတွေနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနေကွင်းနေချိန်မှာအာရှတိုက်ကစီးပွားရေးအင်အားကြီးနိုင်ငံအနေနဲ့ဒေတာရင်းကုန်သွယ်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းလာအောင်လုပ်ဖို့လိုတဲ့အကြောင်းပြောကြားတော့ပါတယ်။သုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးစုံနယ်မြေထူထောင်ဖို့သဘောတူခဲ့ကြသလိုအာရှတိုက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် RCEP ဖန်တီးနိုင်မဲ့မဟာဗျူဟာတွေကိုလည်းသုံးနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်နိုင်ငံပေါင်း16နိုင်ငံပါဝင်မဲ့သဘောတူညီချက်ကို2013ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပေမဲ့နောက်နေကြံ့ကြာမှုတွေနဲ့ကြုံနေရတာလည်းဖြစ်ပါတယ်
ဥရောပကဒုက္ခသည်ပြဿနာကိုညီညီမျှမျှခေါ်ယူကိုက်တွင်နိုင်မှုနေဆက်ကာဝေးဌာနတစ်ခုဖွင့်လှစ်ရေးပါဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့မူဝါဒတည်းရဲ့ပြင်ဆင်ချမှတ်ဖို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကဥရောပသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေအထူးဝင်ရောက်ရနေရာတွေမှာလက်ခံရေးဌာနတွေဖွင့်လှစ်ဖို့လိုအပ်ပေမဲ့ EU နိုင်ငံတွေကြားတာဝန်ကိုညီညီမျှမျှခေါ်ယူနိုင်မဲ့စနစ်တရရှိဖို့လိုတယ်လို့လည်းဂျာမနီနိုင်ငံခြားရေးဝန်ကြီး Frank Walter Steinmeier ကပြောဆိုခဲ့တာပါ။ဂရိသမရနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတို့အေသင်မြို့မှာကြာသပတေးနေ့ကတွေ့ဆုံခဲ့ကြမှာပဲဒုက္ခသည်တွေလည်းထပ်မံရောက်ရှိလာပါတယ်ပင်လယ်ပြင်မှာတူကီစင်မော့တစ်စင်းကကက်တင်ခဲ့တဲ့စီးရီးယားဒုက္ခသည်150လောက်ဂရိနိုင်ငံလက်စပိုကျွန်းကိုရောက်လာခဲ့တာပါဒုက္ခသည်တွေမြေထဲပင်လယ်ကိုပြတ်တမ်းလာခြင်းကလင်းငယ်တွေအပါအဝင်လူ3000ကျော်သေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကလည်းပြောဆိုထားပါတယ်
အိုင်ယာလန်နိုင်ငံမှာလိန်တူချစ်သူလက်ထပ်ခွင့်ကိုတမိုင်းဝင်လူမှုဆန္ဒယူဝဲကျင်းပပြီး6လကြာမှာပဲဥပဒေသစ်တရက်အဖြစ်ပြဋ္ဌာန်းလိုက်ပါတယ်။ရိုးရာအစဉ်အလာအရကက်သလစ်ဘာသာဝင်နိုင်ငံတနိုင်ငံအတွက်လူမှုထောက်ခံမှုနဲ့အခုလိုလက်ထပ်ခွင့်ကိုအတည်ပြုပေးလိုက်တဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုလက်မှတ်ရေးထိုးပေးလိုက်တယ်လို့သမရယုံကဂျာရာဘရီနေကကြေညာပါတယ်။အိုင်ယာလန်သမရမီရှယ်ဟီဂင်းစ်ကအမေရိကန်နိုင်ငံကိုအလဲပတ်ရောက်နေတဲ့အတွက်သူ့ကိုယ်စားအစဉ်မြင့်အရာရှိတွေကလက်မှတ်ရေးထိုးပေးလိုက်တာပါ။လိန်တူချစ်သူလက်ထပ်ခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ပေးဖို့မေလရုံကဆန္ဒခံယူခဲ့ချိန်မှာ62ရာခိုင်နှုန်းထောက်ခံခဲ့ပါတယ်ဒီဥပဒေကြမ်းကိုအတည်ဖြစ်ဖို့သမရယုံကနောက်ဆုံးအဆင့်လည်းဖြစ်ပါတယ်နိုင်ငံရခြားရောက်နေတဲ့ထောင်နဲ့ချီတဲ့ Irish လူငယ်တွေဟာထောက်ခံမဲ့ပေးဖို့အတွက် Ireland ကိုပြန်လာခဲ့ကြတာပါမဲ့ပေးခွင့်ရှိသူ60ကျော်မဲ့ပေးခဲ့ကြပြီး Ireland နိုင်ငံအတွင်းနှစ်ပေါင်း20အတွင်းမှလူအများဆုံးမဲ့ပေးမှုလည်းဖြစ်ခဲ့ပါတယ် Direct from Washington The Voice
of America The OA တောက်ကြနေညာနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နှက်လောင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် NLD ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းရန်ကုန်တိုင်းဒေတာကြီးတာဂေတာမြို့နယ်မှာမဲဆွယ်စည်းရုံးနေတဲ့အချိန်ဓာတ်ခုတ်ခံရတာနဲ့ပတ်သက်ပြီးနိုင်ငံရေးပါတီနဲ့နိုင်ငံရေးလှုပ်ရှားသူတွေကရှုတ်ချလိုက်ပါတယ်အခုလိုဖြစ်ပျက်တာဟာတရားဥပဒေစိုးမိုးရေးကိုပို့ပြီးတော့ဆောင်ရွက်တင်တယ်လို့လည်းရှုမြင်ကြပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုကိုစားပြုပြီးတာကီတာမျိုးနဲ့တိုင်းဒေသကြီးကိုစလေအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဥနိုင်ငံလင်းနဲ့အခြားပါတီဝင်2ဦးဟာကြာသာပတေးည9နာရီလောက်ကတာကီတာမျိုးနယ်အတွင်းမဲဆွယ်စည်းရုံးစဉ်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်လက်ရှိပြည်သူ့လွှတ်တော်ကိုစလေတဦးလည်းဖြစ်တဲ့ဥနိုင်ငံလင်းဟာဥကောင်းမှာရရှိတဲ့ဓာတ်ဒဏ်ရာကြောင့်ရန်ကုန်စည်းရုံးကြီးမှာကုသမှုခံယူနေရပါတယ်ဒီလိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတိုင်းသာစီလုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန်ရွှေကအခုလိုဝေဖန်ပြောဆိုပါတယ်
ဒုစရာတန်ယူဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ပြန်ပါမယ်။မဲဆွယ်စည်းရုံးနယ်ဆိုတဲ့ဟာယူကောက်ပွဲမှာနိုင်ငံရေးပါတီတွေနည်းနည်းသူ့အလုပ်ရမယ်လုပ်ငန်းတောင်းပါမှာပဲခင်ဗျ။ယူကောက်ပွဲနဲ့ပတ်သက်တဲ့အဖြစ်အပျက်ပေါ့လေ process မှာဒီ voter education ဆိုတာလည်းတစ်ခုပါတဲ့ခါကြတော့ဒါကျွန်တော်တို့ဒီနိုင်ငံရေးပါတီတွေနည်းနည်းပြည်သူတွေဝက်ဆန္ဒရှင်တွေကိုပို့ပြီးတော့ပေါ့လေ voter education ဆိုတဲ့အကူပို့မလို့ရမယ်ဆိုတဲ့ဟာလည်းကျွန်တော်တို့ပါတီနည်းနည်းအလေးနဲ့ခံယူမိပါတယ်။
ဒီအဖြစ်မျိုးကနေအုပ်စုလိုက်အဒီကယုံတွေဖြစ်လာနိုင်တာကြောင့်တရားဥပဒေစိုးမိုးရေးဟာပိုအရေးကြီးလာတယ်လို့လည်းဦးဟန်ရွှေကသုံးသပ်ပါတယ်
ဒီလိုဟာကနေပြီးတော့ဒီလူအုပ်စုတဝောင်းမျိုးလိုအတုထောက်ခံတဲ့လူကိုထောက်ခံတဲ့လူတပေါင်းဖြစ်လာရင်ဟိုတာပို့ပြီးတော့ဆိုးတဲ့အခြေအနေကျွန်တော်ဖြစ်လာနိုင်ပါတယ
်အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကလက်ရှိလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဒီတဲ့င်းကြားလိုက်ရတဲ့အခါမှာထိတ်လန့်သွားတယ်ခေါ့နော်ဒီဒီကိလောက်တဲ့ဖြစ်သွားတာကိုတော့ကျွန်တော်တို့အနေနဲ့ဒီလိုလိုရမျိုးဖြစ်ခဲ့တာကိုတော့ဆုတ်ချပါတယ
်ဓာတ်ခုတ်မှုကျူးလွန်သူဟာ NLD ပါတီမဲမဆွဲဖို့သူ့နေအိမ်မှာစာကတ်ထားတယ်လို့ကြားသိရတဲ့အပေါ်မှာတော့ဦးခိုင်မောင်ကြီးကအခုလိုဆက်ပြောပါတယ်ပန္နိတာဖောင်ဒေးရှင်းကရွေးကောက်ပွဲစောင့်ကြည့်လေးလာရေးတာဝန်ခံဦးဖြိုးတင်ဦးကလည်းအခုလိုသုံးသပ်ပြောဆိုပါတယ်
အကြီးကတော့ဗျာကျွန်တော်တို့အခုမဲဆွယ်စည်းရုံးနဲ့အမတ်လောင်းကြီးအတွက်လုံခြုံရေးပေါ့နော်ဒီလုံခြုံရေးကိုတက်ဆိုင်ရာတာဝန်ရှိသူတွေညတိတိကြကြပေါ့နော်ပေးတဲ့နယ်ပေါ့ကျွန်တော်တို့ဒီဥပဒေအရဆိုရင်ကျွန်တော်တို့မဲဆွယ်မယ်ဆိုရင်ကော်မရှင်ကိုစုပြောရတယ်တင်းတင်းနဲ့လုံခြုံရေးအစီအမံကိုပြည်ထောင်ရေးကနေပြီးတော့ပြန်ပြီးပေးရတယ်ကျွန်တော်တို့သိရပေါ့နော်အဲ့တော့စာတင်ထားပါရဲ့နဲ့လုံခြုံရေးမပေးရလားဘာမှမဟုတ်စာမတင်မဲနဲ့ဒီတိုင်းသွားလိုက်လို့လုံခြုံရေးမရှိရတာပေါ့အဲ့ဒီဟာတော့ကျွန်တော်တို့ပြန်ကြည့်ရမယ့်ပုံစံမှာရှိရခင်ဗျာအမှန်ကတော့ဒီလိုရေကောက်ပွဲကာလဆိုတာခိလေရှလိုရဲ့ကာလဖြစ်တဲ့ပြပေါ့နော်အခုဒီတောင်းတွေဖြစ်စီအတောင်းတွေဖြစ်စီဒီတက်ဆိုင်ရမျိုးနေမှာလုံခြုံရေးကိုသင်းသင်းကြပ်ချထားတင်တယ်ခင်ဗျာ
အထူးသဖြင့်အသွင်ကူးပြောင်းစနိုင်ငံတွေမှာရွေးကောက်ပွဲအကြမ်းဖက်တိုက်ခိုက်တာတွေအများဆုံးဖြစ်တတ်တာကြောင့်လုံခြုံရေးအစီအမံကိုပုံမတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်တင်တယ်လို့လည်းထုတ်ပြပြောဆိုပါတယ်ဦးနိုင်ငံလင်းကိုကူတာပေးတဲ့ခွဲစိတ်ပါရကူဒေါက်တာတင်မျိုးဝင်းကတော့ဦးနိုင်ငံလင်းရဲ့အခြေအနေဟာစိုးရိမ်စရာမရှိကြောင်းအခုလိုပြောပါတယ
်အဲကျွန်တော်ပြောနိုင်တာကတော့မင်းညာတော့ရိုးဆောင်ကြီးတွေရောလက်ခွဲစိတ်ဆောင်ကြီးတွေရောတော့ဒီညနာနဲ့ပေါ့လေ Classic Surgeon ပေါ့နော်ဒီဆောင်ကြီးတွေကအကုန်လုံးဆောင်ဆောင်ဝိုင်းပြီးတော့ဝိုင်းဝန်းပြီးတော့ပဲဒါ fresh ကြည့်ကြပါလေ။ရှင်ရအောင်ကောင်းတယ်အသက်အမြတ်ဆွေးစားမှရှိဘူးပေါ့နော်။ဘတ်ပဲဆောင်ပြောလို့ရမှာပေါ့နော်
။ဒီကနေ့နေကင်းပိုင်းမှာတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ရန်ကုန်ပြည်သူ့စေယုံကြီးကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ပြည်ကြားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီအခင်းဖြစ်ပွားမှုဟာ NLD ပါတီဝင်တဦးကကွန်းရဝယ်ယူခြင်းစကားများခဲ့ရာကဓာတ်ခုံမှုဖြစ်ပွားခဲ့တာဖြစ်ကြောင်း ကျူးလွန်သူ၃ဦးဟာမြစ်တီနိုင်ငံရေးပါတီဝင်မှမဟုတ်ကြောင်းနဲ့လောလောဆယ်ရဲကဖမ်းဆီးထားကြောင်းဖော်ပြထားပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းမင်္ဂလာတို့မြို့နယ်အတွင်းမဲဆွယ်စည်းရုံးတာနဲ့ပတ်သက်ပြီး NLD ပါတီဝင်2ဦးတိုက်ခိုက်ခံရခဲ့တာကြောင့်စေယုံတင်ခဲ့ရပါတယ်။ဒီတိုက်ခိုက်တာနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေကလုံလောက်တဲ့ရေးယူဆောင်ရွက်မှုမရှိဘူးလို့လည်း NLD ပါတီလွတ်တော်ကိုယ်စားလှယ်လောင်းနော်လှလှဆိုးကအောက်တိုဘာလ3ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။
ကိုမိုးစောပါမက်ဆန်ဒါရှင်တတိကံလက်မှတ်ဆိုတာမက်ဆင်းမှာဒီနာမည်အမှားဒါမှမဟုတ်တခြားအမှားတွေမရှိအောင်ပြင်ဆင်ဖို့ထုတ်ပေးတာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒါပေမဲ့ဒီလက်မှတ်ကန်ဆောင်ထားပေမဲ့လည်းမတင်ကြဘူးဆိုရင်သမှတ်ပုံတင်ဒါမှမဟုတ်အထောက်အထားတစ်ခုခုနဲ့စစ်ဆေးသွားမှာဖြစ်တဲ့အကြောင်းကော်မရှင်ကပြောပါတယ်ဒီသတင်းကိုတော့နေပြည်တော်မှာရောက်နေတဲ့ VOE သတင်းတောက်မေခါကပေးပို့ထားပါတယ်ရှင
်မဲပေးဖို့အတွက်မဲဆန်ဒါရှင်တတိကံလက်မှတ်တွေထုတ်ပေးတာဟာမဲဆန်ဒါရှင်နာမည်အမှားဒါမှမဟုတ်အခြားသောအမှားတွေပြင်ဆင်နိုင်အောင်ထုတ်ပေးထားတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်ဟန်ကပြောပါရစေ
။ကျွန်တော်တို့ကော်မရှင်ကလုပ်ပြီးတဲ့ရည်ရွယ်ချက်ကနံပါတ်1ရေဘေးတည်တဲ့ပုံစံလေးမှာမှတ်ပုံတွေပျောက်သွားတယ် identity card တွေမရှိဘူးဆိုတဲ့အတွက်သူတို့ကိုအထောက်ကူပေးတယ်။နံပါတ်2ကနော်တက်တဲ့ကံလက်မှတ်မှာပါတဲ့မဲယုံမှတ်ကိုတည်မယ်ဆိုရင်မဲယုံကိုရွယ်လေးတူသွားနိုင်။နံပါတ်3မဲစီအမှတ်စဉ်ကိုတည်တဲ့အတွက်မဲစီအမှတ်စဉ်ကိုဝယ်လို့ရှာနိုင်တယ်။မဲပေးရင်ပြင်ပြသေးမယ်။နံပါတ်၄ကျွန်တော်တို့ဒီမှာအကျေလို့ error လေးတွေပေါ့။နာမည်လုံးနာမည်မှာဖြစ်စီမှတ်ပုံတွေအမှတ်မှာဖြစ်စီ address မှာဖြစ်စီ email နာမည်မှာဖြစ်စီ error ရှိရင်ဒါကိုကဒီလက်မှတ်ပြရတာမှားနေပြင်လို့ရ။နံပါတ်၅ဒါတွေကို error တွေကိုပြင်ထားခြင်းအဖြစ်ကျွန်တော်တို့ကမဲစင်းမှာ officially ကျွန်တော်တို့ကတရားဝင်ဒါကိုပြန်အမှချိန်တိုင်း mail ပေးရပြီ။အဲ့ဒါကိုကျွန်တော်ကမဲစင်းနဲ့မှာပြေးချပြင်ဆင်ခြင်းအဖြစ်ကျွန်တော်တို့ planning 2020ကျရင်ဒီလို problem တွေမရှိတော့
ဒီလက်မှတ်ကင်ဆောင်ထားပေမဲ့ကိုစားမဲမပေးနိုင်ဘူးလို့ကော်မရှင်ကပြောပါတယ
်အားလုံးကယူဆနေကြတာကိုစားမဲပေးမလားကိုစားမဲပေးတာကိုတွေ့တာနဲ့ on the spot ကျွန်တော်တို့ကရေးယူတယ်ရေးယူလို့ရှိရင်ထောင်တနေဓာတ်ဝင်တစ်သိန်းသုံးမနေရဆုံးချက်ခံရတာရှိတယ်မဲယုံလာရင်မှတ်ပုံတွေပါဖို့လိုမလိုဆိုတဲ့နေပုံလည်းရှိတယ်ယူရမယ်လို့တော့ကျွန်တော်တို့ကကော်မရှင်ကဥပဒေမှာပြတ်သားမထားဘူး။အတင်ကတော့ suspect ဖြစ်လို့ဒီကံမရှင်ဖြေရတော့ဒီနေရာမှာရက်ွက်အုပ်ချုပ်ရေးလည်းရှိတယ်ရက်ွက်ကော်မရှင်ဖွဲ့ဖွဲ့လည်းရှိတယ်မဲယုံဝါလူတွေလည်းရှိတဲ့အတွက်မှတ်ပုံတွေမရှိတော့သူကထောက်ခံပြီးလို့ရတယ်။သို့တော့မဟုတ်တဲ့လူဆိုတော့ဘူးမှထောက်ခံမှာမဟုတ်တဲ့တွေသူကသူ့ကိုယ်ဆိုတော့တေးချဖို့လူ
ဒီထုတ်ပေးမဲ့တက်သေးကန်လက်မှတ်နဲ့ပတ်သက်ပြီးသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ
်ရုပ်ပဲဥပဒေနဲ့ညီညွတ်ဘူးလို့ထင်တယ်အဲ့ဒါပြီးတဲ့ခါကျရင်အဲ့ဒီလူကမက်ဆေ့ချ်ထဲမှာနာမည်ပါမပါရင်နောက်တစ်ခုကအဲ့လူဟုတ်မဟုတ်ဆိုတဲ့ဥစ္စာကိုသိစေရမယ်တက်သေးကန်လက်မှတ်တွေထုတ်ပေးလိုက်တဲ့ခါကျတော့အဲ့ဒါကိုမသိစေနိုင်ဘူးဆိုတဲ့အခြေအနေဖြစ်သွားတယ်အဲ့ဒါကိုမသိစေနိုင်ဘူးဆိုရင်မဲလာပြီးတဲ့လူတွေကတကယ်ကိုမဲပေးခွင့်ရှိတဲ့လူတွေဟုတ်မဟုတ်ဆိုတာဘယ်လိုမှမသိနိုင်တော့ဘူးကျွန်တော်အဲ့ဒါကိုတော့ဘယ်လိုမှလက်ခံလို့မရဘူးလေ။မဲယုံကိုလာတဲ့လူကိုအဓိကစစ်ဆေးရမှာကအရင်တော့ဥပဒေတိုင်းဆိုရင်တော့ပတ်ပုံတွေကိုစစ်ဆေးရမှာအဓိကဖြစ်တယ်။ဒါပေမဲ့အခုအဲ့ဒါမဟုတ်တော့ဘူး။တတိကလက်မှတ်ကိုပဲရှေ့ရမယ်ဆိုတော့တတိကလက်မှတ်ကိုထုတ်ပေးတဲ့လူကကော်မရှင်ပဲဖြစ်တယ်။ဆိုတဲ့အခါကျတော့အဲ့ဒီကသူတို့ပြောတဲ့ဟာကလွဲနေတယ်အဲ့ဒါမှတ်ပါဘူး။
လက်ရှိမှာမဲဆန္ဒရှင်စင်ရင်ဟာမဲပေးလာဖို့အချိန်နီးကပ်လာပေမဲ့အမှန်မရှိသေးပါဘူး။ဒီအပေါ်မှာမဲစင်းအမှန်ထွက်ပေါ်လာဖို့စူးစမ်းနေတယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကခုလိုပြောပြပါဗျ
။ software နှစ်ခုသုံးလိုက်ပြီဗျ။ဒီ iFace ကပထမ software ဒီ Sanju software လို့ခေါ်ပါတယ်။ဒုတိယ software ဒီ TVR software လို့ခေါ်ပါတယ်။ကျွန်တော်တို့ပထမပြုစုတဲ့မဲစင်းတွေအားလုံးဒီ Sanju နဲ့ကျွန်တော်ပြုစုတယ်။ပြုစုပြီးတော့မှအဲ Sanju နဲ့ပြုစုထားတဲ့ data တွေအားလုံးကိုကျွန်တော်တို့ကဒီ TVR software ကိုထည့်လိုက်ပြီးတော့ကျွန်တော်တို့ print လုပ်တဲ့အချိန်မှာအဲ့ဒီမှနေကျွန်တော်တို့ကွန်ဘဲသွားတယ်။တချို့တွေကအုပ်စုလိုက်ပြောက်သွားတာရှိတယ်။3000ပြောက်တယ်5000ပြောက်တယ်1000ချီပြောက်တဲ့ဓာတ်တွေဖြစ်သွားတယ်။နောက်တချို့ကြတော့လေလွဲသွားတာတွေရှိတယ်။ဒါကြောင့်မို့ကျွန်တော်တို့အခု intake အားတိုင်းကျွန်တော်ပြန်ပြင်နေပါတယ်။ပြန်ပြီးတော့ check လုပ်နေတယ်။ menu check ကျွန်တော်လုပ်တယ်။ဒါဒီ software တစ်ခုရဲ့အချိန်ကြောင်းမှာဒီ generic မှာကျွန်တော်တို့နည်းနည်းလေးဒါကျွန်တော်အားနည်းချက်ဖြစ်သွားတယ်။
လာမယ့်နိုဝင်ဘာ2ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိသူအတီးပြုစရင်ကိုအပြီးသက်ထုတ်ပြန်ကြေညာပေးမှာဖြစ်ပြီးမဲဆန္ဒရှင်တက်တေကန်လက်မှတ်တွေကိုပါထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီရက်မတိုင်မီမဲပေးခွင့်ရှိသူစရင်မှာ
မိမိနာမည်ပါဝင်မပါဝင်ကိုမဲဆန္ဒရှင်အနေနဲ့သက်ဆိုင်ရာရဲကြီးကော်မရှင်တွေမှာတွားရောက်စုံစမ်းမေးမြန်းဖို့နဲ့မပါဝင်သေးပါကရှောက်ထားနိုင်တဲ့ရှောက်ထားတာမှာအဆင်မပြေဖြစ်ပါကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအချိန်မီတိုက်ရိုက်အကြောင်းကြားပေးဖို့ကော်မရှင်ကပြောဆိုထားပါတယ်ရှင်
။မိခပြောပြသွားတာပါရှင်။25နှစ်အတွင်းလွတ်လပ်တဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြတဲ့ပထမဆုံးအနေနဲ့နောက်လာမှကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာသူ့ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလွတ်တော်မှာအမတ်နေရာအတော်များများရွေးချယ်ခံရဖို့အတွက်လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းဒီလိုဆောင်ရွက်နေတဲ့ကာလအတွင်းအခုနှစ်ပိုင်းတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ယက်တီချက်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိခဲ့ပေမဲ့တာမန်လူရုအများပြားကြားမှာတော့ဒီအပေါ်တိတ်ပြီးတော့တုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ AP သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်အောင်ကတင်ပြပေးပါမယ်ရှင်။
လွန်ခဲ့တဲ့နှစ်လလောက်ကစတင်ပြီးရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေစတင်ချိန်ကတည်းကလာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာသူ့ရဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရလိမ့်မယ်ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကယုံကြည်ထားတာပါ။မကြာခင်ရက်ပိုင်းတွေအတွင်းကြားပြည်နယ်ရွေးကောက်ပွဲအောင်နိုင်ရေးမဲဆယ်စည်းရုံးဟောပြောပွဲတွေအတွင်းဒေါ်အောင်ဆန်းစုကြည်က
ပြေဝတဲ့ဒီမိုကရေစီစနစ်တစ်ခုအဖက်ကိုပြောင်းဖို့အခွင့်အရေးနောက်တစ်ခုရလာပါပြီ။ဒီအခွင့်အရေးကိုကျမတို့လက်မလွတ်ဖို့လိုပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီရဲ့ငြိမ်းချမ်းတဲ့တောင်းဆိုမှုတွေကြောင့်သူဟာငြိမ်းချမ်းနိုဘယ်ဆုရရှိခဲ့ပါတယ်။ဒါပေမဲ့နေအကျယ်ချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းအခြေအနေတွေမှာအထူးသဖြင့်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဘာမှယက်တီပြောဆိုတာမျိုးမရှိတာကြောင့်ဝေဖန်မှုတွေရင်ဆိုင်ခဲ့ရပါတယ်။စစ်အစိုးရအုပ်ချုပ်နေတဲ့ကာလတစ်လျှောက်လုံးမှာတော့အဖြူမဲတဲကွဲပြီးတစ်ဖက်ရဲ့ယက်တီချက်ဟာစစ်အစိုးရကိုဆန့်ကျင်မှုသာဖြစ်ပါတယ်။အခုတော့အခြေအနေတွေပြောင်းလဲလာပြီးအပြည်သဘောဆောင်တဲ့ဥတည်ချက်တွေရှိလာမယ့်ပြင်အဲ့လိုလိုရမယ့်ကိစ္စတွေကလည်းပိုးပြီးတော့ခက်ခဲတဲ့သဘောရှိတယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတူဖြစ်တဲ့ Richard Hosey ကပြောပါတယ
် Under military rule things were seen in very black and white terms
ဒီမိုကရေစီရဲ့အမှတ်တင်ငေတခေါင်းဆောင်ဖြစ်ကနေပြီးတော့နိုင်ငံရေးသမားအဖြစ်ကိုပြောင်းလဲလာတာဖြစ်ပါတယ်အရင်ကနိုင်ငံရေးသမားတယောက်ဖြစ်ယက်တီခဲ့တာပါလို့ဒေါ်ဆန်းစုကြည်နေနဲ့ပြောကောင်းပြောခဲ့ပြီးမြဲလူခွန်ကြီးဒီလှူရှာဆောင်ရသူဖြစ်ကနေပြီးတော့တိုက်ခတ်နေထားကိုပြောင်းလဲလာတဲ့အချိန်မှာအခက်အခဲတွေကိုရင်ဆိုင်ရမှာပ
ါနိုင်ငံကိုပြုပြင်ပြောင်းလဲနိုင်ဖို့အတွက်လောက်ကင်နိုင်တဲ့အခွင့်အရေးရဖို့ဒေါ်ဆန်းစုကြည်အနေနဲ့ဂျိုးပန်းဆောင်ရွက်လာတယ်ဆိုတာကိုအားလုံးတွေ့မြင်နေရတာဖြစ်ပါတယ်သူအနေနဲ့သမရလှုပ်လို့ပြီးအဲ့ဒီလိုလှုပ်ပိုင်ခွင့်ရဖို့သူအနေနဲ့ရှင်းရှင်းလင်းလင်းပြောဆိုထားပြီးပါပြီဒါပေမဲ့သူကအာနာတသက်ကိုအငမ်းမရလိုချင်နေသူမဟုတ်ဘူးလို့စာရေးဆရာနဲ့သူတည်တူဖြစ်တဲ့ Larry Jagan ကအခုလိုပြောပါတယ်
So it's partly the shift from being an icon to being a politician
although ဂိုင်းမီကိုပြောင်းလဲဖို့အာနာရယူချင်ပါတယ်လို့သူ့အနေနဲ့အမြဲပြောခဲ့တာပါဒါဟာလူမှုတွေအတွက်ပိုကောင်းတဲ့ဘဝတွေကိုဖန်တီးဖို့နဲ့အဲ့ဒီလူမှုတွေအနေနဲ့သူတို့ဘဝရည်မှန်းချက်တွေအကောင့်ထဲပေါ်နိုင်အောင်ဖြစ်ပါတယ်ဒါဟာဆုံးဖြတ်ချက်အဖြေတစ်ခုထွက်လာဖို့အသေးပဲပြေဝရတဲ့အနေအထားဖြစ်ပါတယ်
တာမန်လွှတ်တော်ကိုယ်စားလှယ်တယောက်အနေအထားတဲ့တမရတယောက်ရဲ့လုပ်ပိုင်ခွင့်အနေအထားကွာခြားမှုနဲ့ပတ်သက်ပြီးတော့လူထုတွေအနေနဲ့တည်တင်တဲ့လောက်လဲတည်ထားတာပါလျှက်စစ်နဲ့ရေးဖြန့်ပြူးရေးစနစ်မရှိတဲ့ခေါ်မှုမဲဆန္ဒနယ်ကလယ်သမားကြီးကိုဝင်းဘိုကတော့သူဘယ်သူ့ကိုမဲပေးမလဲဆိုတာကိုအခုလိုပြောပါတယ
်သူသဘောကျတယ်သူကကောင်းတာကိုသဘောကျမှာအများကြီးရတယ်သူအများကြီးရတယ်သူသဘောကျနေတာပေါ့တနေကလုံးပါလေသူသဘောကျနေတော့သူ့ကိုပေးရမှာပေါ့
မြန်မာနိုင်ငံရဲ့အကဲကတူဦးဖြစ်တဲ့ဒေါက်တာရေမျိုးသိန်းကလည်းဒေါန်ဆန်းစုကြည်ရဲ့အနေထားနဲ့ပတ်သက်ပြီးအခုလိုပြောပြသွားတယ
် Among the ordinary voters in Myanmar ဒေါန်ဆန်းစုကြည် is
မဲပေးမဲ့သူတွေအားလုံးကဒေါန်ဆန်းစုကြည်ကိုနိုင်ငံရဲ့အမျိုးသားသူရဲကောင်းအဖြစ်သတ်မှတ်ထားပါတယ်။တာမန်လူတွေအားလုံးဟာသူ့ကိုထောက်ခံပြီးချစ်မြတ်နိုးသလိုခေါင်းဆောင်တူဦးဖြစ်လဲအလေးထားကြပါတယ်
ဒေါန်ဆန်းစုကြည်ကိုနိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအရသမရဖြစ်ပိုင်ခွင့်ကနေတားမြစ်ထားပါတယ်။ဒါပေမဲ့လည်းသူအနေနဲ့ဥဆောင်မှုပေးသွားမယ်ဆိုတာကိုတော့ဒေါန်ဆန်းစုကြည်ကပြောကြားထားတာကြောင့်သူဟာ delivery ဆိုပြီးတော့တည်ကြတဲ့လက်တွေ့ကြတဲ့ခေါင်းဆောင်အဖြစ်လဲသုံးသပ်ထားကြပါရခင်ဗျာ
ကိုအောင်အောင်တင်ပြခဲ့တာပါရှင်ယူကောက်ပွဲဆိုင်ရာသတင်းလှော်ရီသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်အခုရှမ်းပြည်နယ်တောင်ပိုင်းဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေဘက်ကိုအလှည့်ပေးပါအောင်မယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်က SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်ဝမ်ဟိုင်းနဲ့နိစရာကျေးရွာတွေမှာမြမတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်နေသလိုမိုင်းနောင်မြို့နယ်ထဲမှာလည်းအယောင်ပြတိုက်ပွဲတွေလုပ်နေတယ်လို့ SSPP ခေါင်းဆောင်တွေကပြောပါတယ်။ဒေသခံတွေဟာစစ်ဘေးလွတ်ရာကိုတင်ဆောင်နေကြရတဲ့အတွက်ဒါဟာရှမ်းပြည်နယ်ဒေသအတွင်းမှာရွေးကောက်ပွဲမကျင်းပနိုင်အောင်မြမတပ်မတော်ဘက်ကတိုက်ပွဲဝင်နေတာလို့ SSPP SSA ဘက်ကတုံ့သက်ထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရာဝမ်ဟိုင်းဌာနချုပ်နဲ့အနီးဝန်းကျင်ဒေသတွေမှာမြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ဒီကနေ့နှစ်ဖက်သက်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့ပြောခွင့်ရဘူမူကြီးဆိုင်းလကအခုလိုပြောပါတယ
်ဒီနေ့မနေ့ခုနှစ်နာရီမှာတော့ခတဲ့နမ်ကူမိုင်းကဖက်တော့ဖြစ်တယ်ခိခိုင်မှုတော့နှစ်ဖက်စလုံးခိခိုက်တာနဲ့ရတာတော့များတယ်ဒါမှတိတိကျကျတော့ကျွန်တော်လည်းမရတော့လည်းတတိမထုတ်ပြန်နိုင်တော့
ဒီရက်တော့အတွင်းမှာမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရာမိုင်းရှူးမြို့နယ်ထဲကနေရာတော်တော်များများမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အောက်တိုဘာလ28ရက်နေ့မှာမြန်မာတပ်မတော်ဘက်ကနေပြစ်ချခဲ့တဲ့လက်နက်ကြီးတွေဝမ်ဟန်းရွာထဲကျရောက်ပောက်ကွဲခဲ့လို့ရွာခံအုပ်ထိခိုက်တန်ရာရရှိခဲ့ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဝမ်ဟန်းဝမ်လွိမိန်အန်အစားရှိတဲ့ကျေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့လည်းဘူမူကြီးဆိုင်လာကပြောပါတယ်ဒါပေမဲ့မနေ့ကနေဒီကနေ့အထိမိုင်းနောင်မြို့နယ်ဝင်းကောင်တပ်စခန်းမှာလက်နက်ကြီးအတန်တွေစစ်တိုက်ကြားနေရတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတွားရောက်ပြစ်ခတ်မှုမရှိဘဲတိုက်ပွဲတွေဖြစ်ပွားနေတဲ့ထူးခြားတဲ့အခြေအနေနဲ့ပတ်သက်လို့ဘူမူကြီးဆိုင်လာကအခုလိုဆက်ပြောပါတယ
်ကျွန်တော်အဲ့ဒီမိုင်းနောင်နာကဝင်းကောင်တပ်စခန်းနဲ့ဟိုတခါသူတို့ပြောတော့ကျွန်တော်တို့ဝင်ပြစ်တဲ့တပ်စခန်းမှာဆက်ဒီနားမှာမနေ့ကဆက်ဒီပြစ်ခတ်တာနေလေအဲ့ဒါကြားတာကြားတော့ကျွန်တော်တို့အဖွဲ့တွေကိုကျွန်တော်တို့မေးကြည့်တော့တဖွဲ့မှလည်းတွားမပြေရအောင်လေနော်ဒီနေ့မနေ့9နာရီခွဲရနေပြီဒီမနေ့9နာရီအထိလည်းဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့အဖွဲ့တွေမဟုတ်ဘူးဗျအဲ့လိုလည်းမတည်အဲ့ဒီတိုက်ပွဲတွေကသူတို့တက်တက်ဟန်တီးတယ်လာလို့ခဲ့ဒီနားမှာတခြားအဖွဲ့ကလည်းဟိုမရှိဘူးကျွန်တော်အဖွဲ့ကလည်းဟိုတပ်ပစ်တယ်လည်းမဟုတ်တော့ဒီကုဖန်တီးနေတဲ့တက်ကွင်းလာလို့ကျွန်တော်ကဟိုတုံးတက်နေလဲပေါ့ဟုတ်
ဒီလိုပြစ်ခတ်မှုတွေကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြတယ်လို့လဲမိုင်းနောင်မြို့ခံသူဖြစ်သူလုံခန်းဆောင်ကချမ်းပါသာနဲ့အခုလိုပြောပါတယ
်ဟိုဒီမောင်လေးကခမ္ဘာတန်းခွန်းခေါမှာကလင်းတော့ငုံငုံကြီးခေါင်းနေတာခမ္ဘာမောင်လေး
သူပြောသွားတာကတော့ကျွန်တော်တို့မိုင်းနောင်မှာလေစညလုံးပဲ9နာရီတခါ10နာရီတခါတနားရီချားတခါတနက်ကြီးလက်လက်ငယ်တွေအချိန်ချင်းပြစ်တယ်စာကကနဲ့ဝင်းကောင်ကပေါ့မိုးလင်းတဲ့ထိပဲအချိန်တရာကြောတယ်ဘ누구မှသူတို့ကိုလာမပြစ်ဘူးတိုက်ပွဲသူ့လို့တာတညလုံးပြစ်တာမိုးလင်းတဲ့ထိပဲမိုင်းဆံမှာလည်းပဲဝါကျွညကအိုးစီပုံပေါင်းတီးပြီးဖျားပူစော်နေတဲ့အချိန်မှာလက်နဲ့ကြီးတွေနဲ့ပြစ်တော့ပွဲလိုက်ပြီးထွက်ပြေးကြရတယ်အချင်းချင်းတက်နေမိလို့ဇန်ရရတဲ့သူတွေတောင်ရှိတယ်ဆိုပြီးရှမ်းပါတာနဲ့ပြောဆိုသွားတာပါဒီပြစ်စင်နဲ့ပတ်သက်ပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့ရှမ်းပြည်နယ်ဒေသအတွင်းရေကောက်ပွဲကျင်းပနိုင်ခြင်းမရှိအောင်မြမတပ်မတော်ကနေအယောင်ပြတိုက်ပွဲဆင်နေတယ်လို့ခုလိုသုံးသပ်ထားပါတယ်အဲ
့ဒါမိုင်းရှုမြို့နယ်ရဲ့တစ်စိတ်တည်းသာတော့ရွာအဲမှာဖြစ်တဲ့ဟိုတိုက်ပွဲတွေပါအဲ့ဒီမိုင်းရှုမြို့မှာလည်းကျွန်တော်တို့ဝင်ပြီးနောက်ဆက်ပြီးတော့ပြစ်ခတ်တိုက်ခိုက်တာမျိုးလည်းမရှိဘူးရွေးကောက်ပွဲကျပနေဆိုရင်လည်းကျင်းပနိုင်ပါလေပြီးတော့ကြေးကြီးမြို့နယ်ဆိုရင်လည်းကျွန်တော်တို့ထိတွေ့မှုမရှိပါဘူးတန်ရမြို့နယ်ဖက်လည်းတစ်ခါဖြစ်ုံနဲ့ပြီးသွားပြီလေခိုးပါမြို့နယ်ဆိုတာလည်းကျွန်တော်တို့လှုပ်ရှားတဲ့နယ်မြေလည်းမဟုတ်ဘူးလေ
ရှမ်းပြည်နယ်တောင်ပိုင်းဒေသမှာအော်တိုဘာလ6ရက်နေ့ကစပြီးဒီကနေ့အထိမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြမ်းမှာတိုက်ပွဲတွေရက်ဆက်ဆိုးသလိုဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသခံကြေးရွာသား3000ကျော်ဟာလည်းစစ်ပေးသိမ်းရှောင်နေရပါတယ်ဒီလိုဒေသအတွင်းမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်တွင်မိုင်းချူးမြို့နယ်တစ်ခုလုံး၊ကြေးတီမြို့နယ်တစ်ခုလုံး၊တန်ရမြို့နယ်ကျေးရွာအုပ်စု၈အုပ်စုနဲ့ဟိုပါမြို့နယ်ကျေးရွာအုပ်စု48အုပ်စုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်ကြေးတီမိုင်းချူးမြို့နယ်နဲ့နယ်မြေတချို့မှာ2014ဆွန်လကတည်းကလက်နက်ကင်ဖွဲ့စည်းတစ်ခုကနေလက်နက်ဖြင့်ချင်းချောက်ချင်းမဲဆဲခိုင်းချင်းမဲမဆဲအောင်လှုပ်ဆောင်ချင်းပြုလုပ်ခဲ့ကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ကနေတင်ပြခဲ့လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရက်ရွှေ့ဆိုင်ခဲ့ရတယ်လို့ကော်မရှင်ဥက္ကဋ္ဌကနေမနေ့ကနေပြည်တော်မှာကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာစစ်ဆေးညှိနှိုင်းရေးဗဟုကော်မတီလုပ်ငန်းညှိနှိုင်းစည်းဝေးမှာပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့နိုင်ငံရေးပါတီတွေမဲဆဲစည်းရုံးရေးခရီးသွားရမှာရောပယ်နိုင်ငံရေးပါတီကိုမဲဆဲရေးမဲမဆဲရေးပိုင်းမှာဝင်ရောက်ဆွဲဖွဲလုပ်တာမျိုးချင်းချောက်တာမျိုးမလုပ်ခဲ့ဘူးလို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်လကညင်းဆူခဲ့ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြပြသွားခဲ့တာပါရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-232-382-999လေးကိုခေါ်ဆိုနိုင်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေတွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပြီးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပြီးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်ပါရှင်ကျမတို့ VOA American တန်ရဲ့အောက်တိုဘာလ30ရက်တောက်ကြနေညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းစီစဉ်ကတော့သတင်းတစ်ပတ်လောက်ပဲလိုတော့တဲ့မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုတည်တံ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးနောက်ဆုံးရထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်ကိုနားဆင်ရမှာဖြစ်ပြီးပထမဆုံးမဲဆန္ဒရှင်ဖြစ်လာမဲ့လူငယ်တွေရဲ့ရွေးကောက်ပွဲဆိုင်ရာမျှော်လင့်ချက်တွေနဲ့ပတ်သက်လို့တော့
ရှင်တော့ခုံတော့ဘာဖြစ်လို့လဲဆိုတော့ပထမဆုံးမဲပေးရမှာပေါ့။ဥမာမဲရုံကိုသွားတဲ့အချိန်ကနေစပြီးကျွန်မမဲဒီမဲပြားပေါ်မှာစိတ်တုံးနေ
လူငယ်တွေရဲ့ရွေးကောက်ပွဲမျှော်လင့်ချက်တွေနဲ့အတူနိုင်ငံရေးပါတီမိတ်ဆက်ပယ်မဲမဖြစ်ရေးဘလို့မဲပေးကြမလဲဆိုတာတွေကိုလည်းစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကကောက်နှုတ်ချက်တွေကိုရှားဖောင်းကစူးစီးတင်ပြပေးထားပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်အထွေထွေရွေးကောက်ပွဲကိုငြိမ်းငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာအစိုးရပေါ်ဖိအားပေးမှုတွေတိုးမြှင့်လှုံ့ဆော်သွားကြဖို့ AHRC ကိုအာရှလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်။ကိုရရလောက်သာလို့တော့တဲ့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်25နှစ်တာအတွင်းပထမဦးဆုံးလွတ်လပ်မြတ်တဲ့ရွေးကောက်ပွဲလို့ပြောလို့ရသလိုမြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီအတွင်းကူးပြောင်းဖို့ဟာဒီရွေးကောက်ပွဲကနေထွက်ပေါ်လာတဲ့ရလပေါ်မှာမူတည်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စစ်တာအုပ်ချုပ်ရေးစနစ်ဟာဒီမိုကရက်တစ်အစိုးရအဖြစ်နဲ့အစားထိုးလို့ရမရဆိုတာကအဓိကအကြောင်းအရာတစ်ခုလို့ဖြစ်နေတယ်လို့ AHRC ကဆိုပါတယ်။အကြောင်းကတော့ဒီမကြခင်မှာကျင်းပတော့မယ့်တထွေရွေးကောက်ပွဲမှာမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့အကြောက်တရားကင်းစွာသူတို့ရဲ့သဘောထားတွေကိုလွတ်လွတ်လပ်လပ်ဖော်ပြခွင့်ရှိပါမလားဆိုတာအတိုက်ခံ NLD ပါတီပါဝင်လူမှုအထောက်အကူပြုအဖွဲ့အစည်းတွေအတော်များများကစိုးရိမ်မှုတွေရှိနေကြလို့ပဲဖြစ်ပါတယ်။ဒါကြောင့်မို့လဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်နိုင်ငံတကာအဖွဲ့တွေကိုတောင်းဆိုထားတာဖြစ်ပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာဒုက္ခသည်တွေ၊ရွှေ့ပြောင်းလုပ်သမားတွေ၊ပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့ပြည်ပမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေအပြင်ရေကြီးမှုဖြစ်တဲ့နေရာကလူတွေအတော်များများဆန္ဒမဲပေးခွင့်မရှိတဲ့အတွက်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲလို့ပြောလို့ရမလားဆိုတဲ့ကုလသမဂ္ဂမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ပြောဆိုချက်ကိုလည်း AHRC ကအာရှလူ့အခွင့်အရေးကော်မရှင်ကထောက်ပြထားပါတယ်။ဒါအပြင်မနေ့ကအောက်တိုဘာလ29ရက်နေ့မှာရန်ကုန်မြို့တာကေတမြို့နယ်မှာမဲဆွယ်စီယုံရေးလုပ်နေတဲ့ NLD လွှတ်တော်ကိုယ်စားလှယ်ကိုနိုင်ငံလင်းဓာတ်နဲ့တိုက်ခိုက်ခံရတဲ့ကိစ္စကိုကြည်ချင်းအပြင်ဒီရွေးကောက်ပွဲမဲဆွယ်စီယုံတဲ့ကာလမှာအတိုက်ခံပါတီရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေဟာချိမ့်ချောက်ခံရမှုရှိနေကြောင်းလည်း AHRC ကထောက်ပြထားပါတယ်။ NLD လွှတ်တော်ကိုယ်စားလှယ်ကိုနိုင်ငံလင်းနဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးအဖွဲ့ဝင်တွေဟာရန်ကုန်တိုင်းတာကေတမြို့နယ်အတွင်းဖျော်ဖြေရေးကားတွေနဲ့မဲဆွယ်စီယုံဖို့ပြင်ဆင်နေချိန်မှာပဲဓာတ်နဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ကိုရက်လောက်သာလိုတော့တဲ့အချိန်မှာ NLD ကိုယ်စားလှယ်ကိုနိုင်ငံလင်းအခုလိုဓာတ်နဲ့တိုက်ခိုက်ခံရတာဟာရွေးကောက်ပွဲကာလဘေးကင်းလုံခြုံမှုရှိမရှိအများကမင်းငုံထုတ်နေကြတဲ့အချိန်မှာပဲဒီဓာတ်နဲ့တိုက်ခိုက်ခံရတဲ့ကိစ္စဟာလူပုဂ္ဂိုလ်တဦးတယောက်ချင်းအနေနဲ့ဖြစ်ပွားတဲ့ရန်ဖြစ်မှုသာဖြစ်ပြီးပါတီမဲဆွယ်စည်းရုံးရေးကိစ္စနဲ့သက်ဆိုင်မှုမရှိဘူးလို့ပြင်ကြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါအပြင်နိုင်ငံရေးပါတီတွေဟာပါတီမဲဆွယ်စည်းရုံးရေးအတွင်းတစ်ဖွဲ့နဲ့တစ်ဖွဲ့တွေ့ဆုံရမှာရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေဟာတဦးနဲ့တဦးလေးလေးစားစားရင်းရင်းနှီးနှုတ်ဆက်ကြသလိုခိုက်ရန်မဖြစ်ပွားဖို့နဲ့အခြေအနေတွေတည်ငြိမ်ဖို့အတွက်ဆောင်ရွက်နေကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ဆန္ဒမဲပေးနိုင်မဲ့လူစည်းရင်းထဲမှာလူပိုစည်းရင်းတွေပါလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မှုတွေဖြစ်ပေါ်လာနေပါတယ်ဒီလိုမဲစင်းမာရွေးမှုတွေနဲ့လူပိုတွေပါနေတဲ့ကိစ္စကိုပြန်လည်ပြင်ဆင်တာတွေပယ်ဖျက်တာတွေမလုပ်ဘူးဆိုရင်ဒီအပေါ်မှာအခြေခံပြီးတော့မဲမတမာမှုတွေဖြစ်ပေါ်လာနိုင်တယ်လို့လည်း NLD ပါတီဘက်ကစိုးရိမ်မကင်းဖြစ်နေပါတယ်ရှင
်ရွေးကောက်ပွဲဆိုင်ရာသတင်းစာမတွေကိုရှားဖောင်ကောက်နှုတ်စူးစီးတင်ပြခဲ့တာပါမကြခင်မှာတော့ပထမဆုံးမဲပေးခွင့်ရကြမယ့်လူငယ်တွေရဲ့မြန်မာနိုင်ငံအပြောင်းလဲအတွက်မျှော်လင့်ချက်တွေအကြောင်းကိုပြောပြပေးသွားပါဦးမယ်အခုအရင်ဆုံးတော့ မနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွံ့ရွေးကြမယ်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြစီရှင
်။တို့ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာ250ကျော်တွင်ပထမဆုံးအရတအစုရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်။ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲ။မဲယုံတွေပြင်ဆင်ထားမှုတွားရည်လာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစဉ်ချောလွယ်ကူစီမလား။ဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပြည်ရအမေရိကန်တန်ရတိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနီညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးကန်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုရွေးကောက်ပွဲအပေါ်လူငယ်တွေရဲ့မျှော်လင့်ချက်နဲ့သဘောထားတွေကိုကြည့်ကြရအောင်ပါ။ဗီယိုရေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးစီစဉ်ဖြစ်မြမအတန်နဲ့ရုပ်မြင်တန်ကြားမြဝရီရုပ်မြင်တန်ကြားမြမခမီဒီယာတို့နဲ့ပူးတွဲထုတ်လွှင့်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးသွားမှာပါမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရကြမဲ့မဲဆန္ဒရှင်32တန်းထဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမဲ့လူငယ်တွေလည်းပါဝင်ပါတယ်ကိုရိုင်းသဘောထားဆန္ဒပေးခွင့်ရမဲ့ရွေးကောက်ပွဲကနေလူဒီခါမှာရှင်အခုပေးရမှာကတော့ဒီထုတ်လွှင့်ပေးမှာကတော့ရွေးကောက်ပွဲမပယ်မဲတွေမဖြစ်အောင်ဘယ်လိုလုပ်ကြရမလဲဆိုတဲ့ဟာကိုပြောပြပေးသွားမှာပါရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာမဲယုံသွားရင်ဘာတွေပြင်ဆင်သွားရမလဲဆိုတာသိပါသလားမဲပေးမဲ့သူတွေအနေနဲ့ဘာတွေသတိထားပြီးတော့ဘာတွေကိုရှောင်ရှားရမလဲမဲယုံသွားကြမဲ့အထွေထွေရွေးကောက်ပွဲအနေနဲ့ပတ်သက်လို့စောင့်ရန်ရှောင်ရန်တွေကိုမတ်ဝီစင်တာကျော်နဲ့ကိုဆိုင်ထွန်းအောင်လွင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ကျွန်တော်နာမည်ဦးအောင်ခါပါကျွန်တော်ရေဒီယိုတော်နဲ့ကမ္ဘောဒီးယားကနေပြောပါကျွန်တော်တို့မဲဆင်းမှာပါပါတယ်အဲ့တော့မဲပေးဖို့ကကျွန်တော်ဆန္ဒရှိကြပါတယ်မဲပေးဖို့တက်ကကျွန်တော်တို့ကားမောင်းနေတယ်လေအခက်အခဲရှိမှာ
နမေအမထွေးခံမဲထဲမဲ့ရက်ကိုမသိသေးတာ
မဲတာပြမဲ့ဆိုလို့ရှိရင်အဲမဘုံနေယူသွားအဲ့ဒါပဲဒီ
အဲအန်ဒီကမတ်တဆောင်းရောက်တယ်ဒေါခင်တစ်နမေကစာမတိုက်နဲ့တက်ချီကလေးအလေတက်တဲ့ခါဒါမှမဟုတ်လို့ရှိရင်လည်းအချစ်လေးချစ်အချစ်ကလေးကအလေတက်တဲ့လောက်ပဲချစ်ဟိုဘက်ကိုမရရင်လည်းဟိုဘက်ကိုမဲပါတယ်ပေါ့ဒီဘက်ကိုမရရင်လည်းဒီဘက်ကိုမဲပ
ါကျွန်တော်ကတော့ဦးသိန်းကျော်ဈေးတယ်ပေါ့ဗျာဆလိတ်ကိုစလေမဲပေးတဲ့နေရာမှာတော့လည်းနက်ခက်တယ်ရကြူမှန်ချစ်လိုက်ပြီးတော့ဒီစိတ်တုံးလောက်တဲ့အခါကျတော့ပြောလို့ရခက်တယ်ရှိ
အခုပြောသွားကြတာကတော့မြန်မာနိုင်ငံရဲ့နေနေရက်မှာနေထိုင်လုပ်ကိုင်နေကြတဲ့မဲဆန္ဒရှင်ပြည်သူတွေပဲဖြစ်ပါတယ်ရှင်ကိုဆိုင်ရေရွေးကောက်ပွဲကျင်းပဖို့ကရပိုင်မဲ့လို့တော့ဆိုတော့ပြည်သူတွေကြားထဲမှာမဲယုံသွားမဲ့အကြောင်းတွေစဉ်းစားပြောဆိုလာကြပြီနော်
အမမပဲမောက်ဝေဆန္ဒရေးစောစောကပြည်သူတွေပြောရတော့ဆိုရင်တော့အကုန်လုံးနှိမရွေးကောက်ပွဲကမကြခင်ကျင်းပတော့မယ်အဲ့ဒီနေ့မှာမဲပေးရမယ်ဆိုတာကိုတော့သိနေကြပြီနော်ဒါပေမဲ့အများစုကမဲပေးဖို့တော့သိနေကြပြီမဲ့မဲပေးရမယ့်ပုံစံမဲပေးမဲ့နေ့ရက်အချိန်တွေကိုတော့သိပြီးအသေးစိတ်သိထားကြဖို့မရဘူးပ
ြဟုတ်တယ်ကိုဆိုင်ကြီးဒါကြောင့်မဲယုံသွားတဲ့အခါမှာဘာတွေလိုအပ်မလဲဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ရှင်းလင်းအသိပေးချက်တွေနဲ့တင်ပြပေးလိုက်ရင်ကောင်းမလားကိုဆိုင်ကြီ
းကောင်းပါတယ်ဗျာအခုလို့ပြောပြပေးမယ်ဆိုတော့မဲသွားပေးမဲ့ပြည်သူတွေအနေနဲ့လိုအပ်တာတွေကိုကြိုတင်ပြင်ဆင်သွားနိုင်တာပေါ့ဗျ
။ဒါဆိုရင်တော့လက်တလောမဲဆန္ဒရှင်တွေသိကျင်နေတဲ့ဘဲချိန်မှာတက်တေကန်ကပ်ပြားတွေရမလဲဆိုတာကိုရွေးကောက်ပွဲကော်မရှင်ကအခုလိုပြပြထားတာနားထောင်ကြည့်ကြအောင်နော
်။ယူရီစီကညင်ညာတာကတော့နိုဝင်ဘာ10ရက်နေ့နဲ့9ရက်နေ့အတွင်းသွားရောက်ထုတ်ယူပါ။ဒါပေမဲ့အန်ကယ်ရိုရန်ကုန်တိုင်းဒေတာကြီးမှာကတော့မဲဆန္ဒရှင်တွေတိတ်များတယ်။ပြည်သားမဲဆင်ပြုစုတဲ့နေရာမှာအနည်းငယ်ရောက်ကြမှုရှိတယ်တို့ရံကတိုင်းအနေနဲ့ကတော့အဲ့မျက်စနှာရှင်တည်တည်ကလက်မှတ်တွေကိုနော်မလ9ရက်နော်9ရက်လောက်မှာထုတ်ပေးပြီမယ
်ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥပုဂ္ဂိုလ်ပြောကြားတော်တာပါ
နိုဝင်ဘာ9ရက်မှာထုတ်ပေးမှာဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်3ရက်ပေါ့နော်ဒါနဲ့ကျွန်တော်သိချင်တာကအဲ့ဒီတက်တင်ခံလက်မှတ်တွေကိုဘယ်လိုထုတ်ရမလဲဗျ
သက်ဆိုင်ရာရက်ကွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲမှာတွားပြီးထုတ်ရမှာကိုဆိုင်ရီပြီးတော့ဒီတက်တင်ခံကပြားကဆိုရင်မဲဆန္ဒရှင်တွေအတွက်တကယ်ပဲအရေးကြီးတယ်လို့သူကစက်ပြောထားသေးတယ်လीမဲပင်မဲ့နေ့မှာကိုကဘာမှမယူဘဲနဲ့သက်ဆိုင်ရာတက်တင်ခံကပြားလေးနဲ့မှတ်ပုံတင်လေးပဲယူသွားတာအကောင်းဆုံးဖြစ်ပါလိမ့်မယ်ဘောပင်တော့ယူစရာမလိုဘူးအထဲမှာရှိတဲ့တစိတုံးကိုထုလိုက်တာနဲ့ကိုပေးကျင်တဲ့သူကိုပေးလို့ရပြီတော့အဲ့ဒီမဲဆာရဲလေးကိုခောက်ပုံနဲ့ထည့်လိုက်ရုံပဲ
မဲရုံကိုသွားဖို့ဘာကိုယူတော့မလဲဆိုတော့တိတော့ပြီဗျဒါပေမဲ့ဒီရှောင်းရံတွေရောဘာတွေရှိလဲဥမာအဝတ်စားဝတ်တင်မဝတ်တင်ဘူးဆိုတာစပါလို့အခုအပြင်မှာလည်းအဲ့ဒါတွေနဲ့ပတ်သက်လို့နည်းနည်းပြောနေကြတာတွေရှိတယ
်ကိုဆိုင်ကဖက်ရှင်ကြကြဝတ်ချင်လို့လားတတိထားစရာတွေတော့ရှိတယ်နော်ဒါနဲ့ပတ်သက်ပြီးဥက္ကဋ္ဌဥက္ကုကအခုလိုပြောပြထားတယ်လी
မဲပြီးဖို့လာတဲ့အခါမှာเนาะဒီပါတီရဲ့ logo ပါတဲ့ဝတ်စားတွေဝတ်မလာပါနဲ့ခေါင်းစည်းတွေစီမလာပါနဲ့အုတ်ထုတ်တွေဆောင်းမလာပါနဲ့ရင်းတို့တစ်စိတ်တွေတက်မလာပါနဲ့မဲဆွေစီယုံတဲ့သဘောကိုရောက်စီပါတယ်နောက်တစ်ခုကစိုက်ကားနဲ့ပဲလာလာကားနဲ့ပဲလာလာပါတီရဲ့အလံလေးတွေစတစ်ကာလေးတွေဒါလေးတွေလုတ်မလာပါနဲ့เนาะအဲ့ဒါလေးတွေလုတ်လာလို့ရှိရင်မဲဆွေစီယုံတဲ့သဘောကိုတက်ရောက်ပါတယ
်အမလေးတော်ရေးတာပေါ့မဝေဆန္ဒကြီးကြိုတိလိုက်ပြီလို့ဗျာတော်နဲ့ကျွန်တော်မေးဖို့ရှိသေးတယ်ဗျမဲပေးဖို့အတွက်တန်းစီနေရေကိုယ်လည်းမရောက်ခင်၄နာရီထိုးထားတယ်ဆိုရင်မဲပေးခွင့်ရှိသေးလားဆိုတာကိုလေအဲ့ဒါကိုမဲဆန္ဒရှင်တွေကလည်းသိချင်နေကြပါလေ
ကျွန်မလည်းအဲ့ဒီမေးခွန်းအတွက်အဖြေကိုရှာထားတယ်လीရေကောက်ပဲကော်မရှင်အဖွဲ့ခွဲကတာဝန်ရှိသူဦးမေနိုင်ကဖြေပေးထားပါတယ
်မစိုးရိမ်ပါနဲ့လူကုန်ပေးလို့ရမှာကျွန်တော်တို့လူကုန်ပေးလို့ရအောင်ဆန္ဒပြုခန်းတွေကိုလည်းကျွန်တော်တို့အဆင်ပြေသလိုလုပ်ပေးထားတယ်အပြုခန်းတစ်ခုနဲ့အဆင်မပြေနှစ်ခုနှစ်ခုနဲ့အဆင်မပြေသုံးလောက်မဲဆန္ဒရှင်ဥယေလိုက်ဖြစ်အောင်မဲဟိုဒီမှာကျွန်တော်တို့စီမံထားပါတယ်မဲဆန္ဒရှင်တွေလာတဲ့အခါမှာသူ့ရဲ့ကျွန်တော်တို့သက်ဆိုင်ပရဝန်တွေတတ်မှတ်ပြီးတော့အဲ့ဒီပရဝန်တွေကိုစနစ်တကျတန်းစီပြီးဝင်ဖို့အတွက်စိတ်ချသာစွာမဲပေးလို့ရရင်ကိုအချင်းနဲ့တပင်းကြီးလွတ်လွတ်ပေးနေမှာပါညနေ၄နာရီထိုးလို့မဲလာပြီးမဲ့လူတွေမကုံသေးဘူးဆိုလို့ရှိရင်အဲ့ပရဝန်ထဲမှာကျွန်တော်အကုန်ဝင်ခိုင်းထားလိုက်ပ
ါကဲကိုဆိုင်ရေဘာများမရှင်းတာရှိသေးလဲရှင
်မရှင်းတာတော့မရှိတော့ဘူးဗျဒါပေမဲ့ဒီအပြင်မှာပြောနေကြတဲ့ငင်းပွားနေတဲ့ကိစ္စတခုတော့ရှိသေးတယ်ဗျမဲပေးပြီးပြန်လာရင်ဘယ်ဟုတ်မဲပေးလဲဆိုတာအဲ့ဒီမှာပြောလို့ရတယ်ပြောလို့မရဘူးနဲ့ဖြစ်နေကြတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်လည်းသိချင်တယ်ဗျအ
ဲ့ဒါကဒီလိုကိုဆိုင်ရဲ့မဲဆန္ဒရှင်တွေအနေနဲ့ကိုဘသူကိုမဲပေးတယ်ဆိုတာပြောခွင့်ရှိပါတယ်တဲ့မီဒီယာကိုပဲတက်မြစ်ထားတာပါတဲ့ဒါလဲမဲယုံနဲ့ခိုက်ငါရအပြင်ဆိုလို့ရှိရင်မေးလို့ရတယ်ပြောလို့ရတယ်လို့ကော်မရှင်ကပြောထားပါတယ်ဒါပေမဲ့မဲပေးတဲ့သူတွေအနေနဲ့မလုံတဲ့နဲ့ရွေးကောက်ပွဲဆိုင်ရာပြစ်မှုမြောက်တဲ့အပြုတ်မှုတွေအကြောင်းကိုတော့မြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်များကိုရဲ့မရင်ကတာဝန်ရှိသူတူဖြစ်တဲ့ဥက္ကနူကအခုလိုသတိပေးထားပါဗျ
။မဲပြီးတဲ့လူကမဲပြီးတဲ့အလုပ်ကိုပဲလုပ်ပါ။မဲယုံမှုသွားနှောက်ရှက်တာတို့လက်မှတ်ပေးတဲ့လူသွားနှောက်ရှက်တာတို့အပြင်မှာမဲဆွဲတာတို့ရံဖြစ်တာတို့ဘာလို့သွားမလုပ်မိဘူးပေါ့နော်။အဲ့ဒါကြီးအရေးကြီးပါတယ်။တကယ်လို့များကိုကအဲ့မဲယုံအတွင်းမှာတခုခုလုံမိလို့ပြဿနာလုံမိလို့အတိုင်တော်တို့ခံလို့ရှိရင်ထောင်တန်တစ်နှစ်ဒါမှမဟုတ်ရင်ငွေတသိန်းတည်းမပူတော့ငွေတန်ပေါ့နော်အဲ့ဒါအတိုင်ရိုက်ချင်းခံရမှာဖြစ်ပါတယ
်မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့လွတ်တော်အသီးသီးမှာဥပဒေပြုတာဝန်ထမ်းဆောင်ကြမဲ့လွတ်တော်အမတ်တွေကိုရွေးချယ်ပေးရမှာဖြစ်ပါတယ်ပြည်ထောင်စုအဆင့်မှာအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်နှစ်ရက်ရှိပြီးတော့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အသီးသီးမှာတည်နယ်ဈာမမဟုတ်တိုင်းဒေသကြီးလွတ်တော်ဆိုပြီးရှိမှာဖြစ်ပါတယ်။ဒါကြောင့်စုစုပေါင်းလွတ်တော်၃ရက်အတွက်နိုင်ငံသားတဦးဟာအ ਨੇ ဆုံးမဲ၃မဲပေးရမှာဖြစ်ပါတယ်။ဒီနေရာမှာတိုင်းဒေသမတ်တွေပါပါဝင်နေတဲ့ပြည်နယ်ဈာမမဟုတ်တိုင်းဒေသကြီးဆိုလို့ရှိရင်တော့နောက်ထပ်တစ်မဲထပ်ပေးရမှာဖြစ်ပါတယ
်။ဆင်းရောင်ဆက်ကုကတ်ထားတဲ့မဲဘုံကပြည်သူလွတ်တော်အတွက်ပါအပြာရောင်ကတော့အမျိုးသားလွတ်တော်ဖြစ်ပြီးခင်ရန်ရောင်ကတော့တိုင်းနေတာကြီးဒါမှမဟုတ်ပြည်နယ်လွတ်တော်မဲလက်မှတ်အတွက်ပါတကယ်လို့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်အတွက်ဆိုရင်တော့ခရမ်းရောင်ပေါ်မှာတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဆိုပြီးကတ်ထားတာလေးကိုသတိပြုပေးပါလို့အသိပေးလိုက်ပါစေ
ဟုတ်ကဲ့ကိုဆိုင်ကြီးကျမတို့ဒီစကားဝိုင်းကနေပြီးတော့မဲပေးမဲ့နေ့မှာမဲဆန္ဒရှင်တွေဘာတွေလုပ်ရမလဲဘာတွေတော့မလုပ်ရဘူးဆိုတာသတိပြုမိသွားလိမ့်မယ်လို့ညွှန်လင်းမိပါတယ်ရှင်
ရွေးကောက်ပွဲနေ့အတွက်ဆောင်းရံရှောင်းရံတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကို Internews ရဲ့ရွေးကောက်ပွဲပညာပေး V Radio ထုတ်လို့ရေးဖွဲ့ကနေစီဇန်ထုတ်လို့ပေးတာဖြစ်ပါတယ် V VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်အဖြစ်မြမတန်နဲ့ရုပ်မြင့်တန်ကြားမြဝရီရုပ်မြင့်တန်ကြားမြင့်မခမီဒီယာတို့နဲ့ပူးတွဲထုတ်လုပ်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ဆက်ပေးပါဦးမယ်။မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရကြမဲ့မဲဆန္ဒရှင်32တန်းအနည်းမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမဲ့လူငယ်တွေလည်းပါဝင်ပါတယ်။ကိုယ်တိုင်သဘောထားစန္ဒပေးခွင့်ရမဲ့ရွေးကောက်ပွဲကနေလူငယ်တွေအတွက်အပြောင်းလဲတွေကိုစောင့်ကြည့်ပေးနိုင်မယ်လို့လည်းမျှော်လင့်နေတဲ့အကြောင်းမဆန်းဆန်းဝေကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေနဲ့အတူရင်ခုန်လှုပ်ရှားနေကြတဲ့အထက်မှာပထမဆုံးအကြိမ်မဲပေးခွင့်ရကြမဲ့လူငယ်တွေလည်းပါဝင်နေကြပါတယ
်။နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ32တန်းအနက်ပထမဆုံးအကြိမ်မဲပေးခွင့်ရမဲ့သူတွေထဲအသက်20အရွယ်လူငယ်ကျောင်းသူမငိမ့်ချမ်းမီလည်းတဦးအပါအဝင်ဖြစ်ပါတယ်။
ရင်တော့ခုံတယ်ဘာဖြစ်လို့လဲဆိုတော့ဒါပထမဆုံးမဲပေးရမှာပေါ့။အမမဲယုံသွားတဲ့အချိန်ကနေစပြီးကျွန်မမဲဒီမဲပြားပေါ်မှာတစိတ်တုံးနှိပ်ပြီးတဲ့အချိန်ကြီးကကျွန်မရင်ခုံရမဲ့အချိန်ပဲ။နောက်ဒါပေမဲ့ကျွန်မတို့အခုအချိန်ကာလကတကယ်ဒီမိုကရေစီအပြည့်ဟိုရရှိတဲ့နိုင်ငံတွေလိုမျိုးတော့ရင်ခုံလို့မရသေးဘူး။ကျွန်မတို့မှာအခုဟိုဘယ်လိုပြောမလဲပါတီကလည်းအရင်ရွေးစရာမရှိဘူး။နောက်တစ်ခါကျွန်မတို့ကိုယ်စားလှယ်တွေကိုလည်းကိုယ်တိုင်လေ့လာပြီးတော့မဲပေးဖို့ဆိုတာလည်းအားနည်းနေသေးတယ်။
သူတို့ပဲရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရတော့မှမို့စိတ်အားထက်သန်နေတဲ့လူငယ်တွေထဲမှာတော့စကိတ်ဝါဒနာရှင်ကိုရဲစော်လည်းအပါအဝင်ဖြစ်ပါတယ
်။တိုင်းငါလုံးပြောင်းလဲသွားမဲ့ကိစ္စကိုကျွန်တော်လူငယ်အနေနဲ့အများကြီးစိတ်ဝင်စားပါတယ်။ပြီးတော့ကျွန်တော်လည်းဒီအလုံးစုံမဲဆန္ဒနယ်မှာပထမဆုံးအကြိမ်မဲပေးပါပါအနေနဲ့တို့ကလူငယ်တွေအများကြီးပဲဒီနိုင်ငံရေးမှာထုတ်ဆော်ကြတယ်အဲကျွန်တော် Facebook မှာလည်းအများကြီးတွေ့နေရလူငယ်တွေအဲ့တော့အများကြီးဝင်တာပါလူငယ်ဒီတက်မှာပို့ပြီးတော့ပါဝင်တင်တယ်လို့လည်းကျွန်တော်ယူဆပါတယ
်1990ပြည့်နှစ်ရွေးကောက်ပွဲမှာတော့အသက်18နှစ်အထက်မဲပေးခွင့်ရှိသူတန်း20ကျော်ရှိခဲ့ပြီးနှစ်ပေါင်း20ကြာ2030ပြည့်နှစ်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ28တန်းကျော်အထိရှိခဲ့တယ်လို့တရားဝင်ကိန်းဂဏန်းတွေကဖော်ပြထားကြတာပါ2030ပြည့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူစုစုပေါင်းရဲ့86ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်2030ပြည့်ရွေးကောက်ပွဲ2012ကြာပြတ်ရွေးကောက်ပွဲတွေမှာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရလိုက်လို့ဒီတစ်ချိန်ကြာမှမဲပေးမဲ့သူတွေကတယောက်ကတော့အဆိုတော်တာဆိုဖြစ်ပါတယ
်အမြင်ကတော့ဟိုပေါ့နော်ဟိုကျွန်တော်တို့အားလုံးကအခြေအနေတစ်ခုကလာခဲ့ကြရတယ်အခုကနောက်အခြေအနေတစ်ခုကိုပြောင်းမယ်ဆိုတော့ဘာပဲပြောဟိုကျွန်တော်တို့တက်ကတော့ဘာပဲဖြစ်ဖြစ်အကောင်းမယ်လေဘလို့ပဲမြန်မာကျွန်တော်တို့ဘက်ကအကောင်းလို့ပဲကျွန်တော်တို့ယူဆတယ်ဒီလောက်အချိန်တွေလောက်လောက်ခန့်ရအောင်ကျွန်တော်ကပူအောင်ပြီးတော့အကောင်းဆုံးဖြစ်အောင်အားလုံးအတွက်ပေါ့နော်ဒါကိုတယောက်တစ်ထပ်တော့ကျွန်တော်တို့တော်တော်မဟုတ်ပါဘူးအားလုံးအတွက်နောက်လာမယ့်မျိုးဆက်တွေစဉ်းစားပြီးတော့အကောင်းဆုံးဖြစ်အောင်သွားဖို့အတွက်ဒီလမ်းဒီစုံမတ်တစ်ခုကအမတန်လည်းအရေးကြီးရဲ့ဒါကြောင့်မလို့ကျွန်တော်ကိုယ်တိုင်လည်းဂျန်နာမိုင်းနဲ့ပေါင်းပြီးတော့ကျွန်တော်မဲပေးကြမယ်ဟေးဆိုတဲ့ခြင်းလေးကိုမဲပေးစေခြင်းလို့ပေါ့နော်အဲ့တော့ကိုမူတည်ပြီးတော့ကျွန်တော်ရေးထားပါတယ်အဲ့တော့ဒီဟာကျွန်တော်တို့တိုင်းပြည်အတွက်ကတော့တန်းတစ်ခုပေါ့နော်အပြောင်းလဲတစ်ခုဖြစ်မှာပါ
အစိုးရသားစုကတော့ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့စီးပွားရေးလိုတိုင်းပြည်အတွက်အခြေခံဖွံ့ဖြိုးမှုတွေကိုဖန်တီးပေးနိုင်သူတွေဖြစ်စေချင်တယ်လို့ပြောပါတယ
်။အရေးကြီးဆုံးကတော့ကျွန်တော်အမြင်အောင်တိုင်းပြည်တည်ပြည်တိုးတက်ဖို့ကစီးပွားရေးတည်ငြိမ်ဖို့ပဲလို့ကျွန်တော်မြင်ပါတယ်။စီးပွားရေးအင်အားကောင်းမှသာကျန်တဲ့နယ်ပယ်အားလုံးပေါ့အမှုပညာရောမန်နိုင်ကြီးအကုန်ဘယ်နဲ့မနိုင်ဘယ်နဲ့ရက်ပဲဘာတွေပဲပြောနေအဓိကအပြင်ပတ်စံမရှိရင်ဘာမှလုပ်လို့မရအောင်တိုင်းပြည်ရဲ့ပတ်စံရှိဖို့အတွက်စီးပွားရေးကောင်းမှလုပ်မယ်စီးပွားရေးတည်ငြိမ်ဖို့အတွက်လည်းနိုင်ငံရေးတည်ငြိမ်ရမယ်
တဖက်တလန်းကဈေးရောင်းရင်းပညာရှာနေတဲ့ရန်ကုန်မြို့ကလူငယ်တအူးဖြစ်တဲ့ကိုဖြိုးကတော့ရွေးကောက်ပွဲကနေလူငယ်တွေအတွက်ဖွံ့ဖြိုးမှုတွေကိုဖန်တီးပေးနိုင်ဖို့မျှော်လင့်နေပါတယ်
။လူငယ်တွေကအဓိကအရေးကြီးတာပညာရေးလေ Education Planning ကိုပို့ပြီးတော့ကုမန်းလိုက်ရတာပဲကောင်းတယ်။ Education Planning တွေဆိုနောက်ပိုင်းတော့လည်းဆိုတော့လူငယ်တွေကိုဖွံ့ဖြိုးတိုးတက်ဖို့ပဲနော်။ခြားနိုင်လူတွေကိစ္စပဲနော်။အဲ့ဒါမျိုးတွေကိုအဓိကဖွံ့လန်းနေပေးနိုင်တယ်အများကြီးကောင်းပါတယ်။ရွေးကောက်ပွဲဆက်ဝင်လာတယ်ဒါပေမဲ့ကျွန်တော်ကတော့ပုံမှန်ဆိုင်ရာဆွဲလန်းတာမရှိဘူးเนาะပြည်ပဲတက်တယ်အဓိကကိုယ်နိုင်ငံတက်ကောင်းမယ်ဆိုတော့အဓိကကောင်းမှာအဓိကလေ
စကိတ်အားကစားသမားကိုရဲစော်ကတော့ပညာရေးနဲ့အားကစားလိုလူငယ်တွေအတွက်အထောက်အကူဖြစ်စေမယ့်အကဏ္ဍတွေမှာတိုးတက်လာစေချင်တယ်လို့ဆိုပါတယ
်လူငယ်အများအားနဲ့ဆိုင်တာကတော့အဓိကပညာရေးပေါ့ပညာရေးကိုလည်းကျွန်တော်တိုးတက်စေချင်ပါတယ်
ဒီကြိမ်ရွေးကောက်ပွဲမှာမဲပေးကြမဲ့လူငယ်တွေကြမှာတော့ပညာရေးအခွင့်အလမ်းတွေတိုးတက်လာဖို့မျှော်လင့်နေသူတော်တော်များများကိုလည်းတွေ့ရပါတယ်။ဒီနှစ်မှာပဲမကွေးစေးတက်ကတူကပွဲရလာခဲ့တဲ့ကိုတန်းအောင်ဖြူကတော့ပထမဆုံးကြိမ်ပေးခွင့်ရမဲ့အမဲတပြားကနေတိုင်းပြည်အတွက်အထောက်အကူဖြစ်စေခြင်းလို့ပြောပါတယ်။
မဲပေးခွင့်ရတယ်ဆိုတာလည်းနည်းနည်းဟောပါဘောဘယ်လိုပြောနိုင်ငံသားတယောက်အခွင့်အရေးပေါ့နော်အဲနိုင်ငံသားတယောက်အခွင့်အရေးနဲ့ကိုအဘိယပါတီလို့ပြောမှာပေါ့ကိုအဘိယပါတီကိုရစီချင်တဲ့ပါတီမဲပေးရမယ်မဲပေးကကိုဖြစ်ချင်တဲ့ဆိုတာတက်ပါတယ်ကျလို့ရွေးကောက်ပွဲမှမျက်တာဖြစ်ခဲ့မယ်စစ်မှန်တဲ့ဆိုတာပေါ်လာမယ်ဆိုရင်အဲ့ဒီဆိုရလဲနိုင်ငံသားတိုင်းရဲ့အကျိုးကိုအရေးပေးမယ်ဆိုရင်ကျွန်တော်ထင်ပါတယ်ကျွန်တော်နိုင်ငံတိုးတက်လာပါလိမ့်မယ်နိုင်ငံရေးပညာရေးကျန်းမာရေးစီးပွားရေးလက်ဆောင်ကိုကျွန်တော်တိုးတက်ဖို့မျှော်လင့်ပါတယ်မျှော်လင့်မျှော်လင့်ချင်ပါတယ
်မြမအစိုးရကတော့2015-2016ဘဏ္ဍာနှစ်မှာပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းကျော်တိုးမြှင့်သုံးဆွဲဖို့တတ်မှတ်ခဲ့တာပါဒါပေမဲ့လည်းပညာရေးဥပဒေပြုပြင်ပြောင်းလဲရေးအစီအစဉ်တွေမှာအခြေအတင်ဖြစ်စရာတွေကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရပါတယ်။ရန်ကုန်မြို့ကနိုင်ငံခြားဘာသာတက္ကသိုလ်ဂျာမန်ဘာသာနောက်ဆုံးနှစ်ကျောင်းသူမှတ်ငြိမ်းချက်တွေကတော့လူငယ်တွေအတွက်အလိုအပ်ဆုံးဖြစ်တဲ့ပညာရေးကဏ္ဍမှာတိုးတက်လာအောင်အခုရွေးကောက်ပွဲကနေစောင့်ကြည့်ပေးဖို့မျှော်လင့်နေတာပါ။အ
ဓိကတော့ပညာရေးပေါ့ကျွန်တော်တို့တက္ကသိုလ်ကျောင်းသားတွေအနေနဲ့လိုအပ်တာပညာရေးပဲတခြားလူငယ်တွေလိုအပ်တာလည်းပညာရေးပဲပညာရေးမပြောင်းမဲ့တော့နိုင်ငံတကာရဲ့ဒီမိုကရေစီစနစ်ကဘယ်တော့မှမတည်မြဲဘူ
းရွေးကောက်ပွဲဟာတိုင်းပြည်အတွက်အချိုးအပြောင်းတစ်ခုဖြစ်တယ်လို့ဆိုပေမဲ့လည်းနိုင်စင်ဘဝတွေမှာရုန်းကန်နေကြရတာတွေနိုင်ငံရေးနယ်ပယ်မှာခြေချနိုင်မဲ့အခွင့်အလမ်းတွေများများဆဆမရှိသေးတာကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားမှုလဲပါနေတဲ့လူငယ်တွေအများအပြားရှိနေကြဆဲဖြစ်ပါတယ်ကျွန်မဆက်ဆံဝေပါရှင်
ပထမဆုံးမဲပေးခွင့်ရကြမယ်လူငယ်တွေရဲ့မျှော်လင့်ချက်တွေကြောင့်မဆန်ဆန်ဝေတင်ပြခဲ့တာပါ VOE ရဲ့အစီအစဉ်ကနေပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းပြပိုချက်နဲ့တွေ့ဆုံမြင်မြန်ခံတွေထုတ်လွှင့်နေတဲ့အထက်အထူးအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒီကနေ့နိုင်ငံရေးပါတီမိတ်ဆက်အစီအစဉ်မှာတော့88မျိုးဆက်ဒီမိုကရေစီပါတီနဲ့အမျိုးသမီးပါတီမွန်ရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင
်အာဂရိလိုက်စားမှုတွေကိုပပတ်သွားအောင်လှုပ်ဆောင်မယ်ဆိုတဲ့88မျိုးဆက်ဒီမိုကရေစီပါတီဟာလာမယ့်ရွေးကောက်ပွဲကိုမွန်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်တထုံမျိုးနယ်တခုတွေကပဲကိုစလေလောင်း၄ဦးနဲ့ပြည်သူ့လွတ်တော်မျိုးသားလွတ်တော်ပြည်နယ်လွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ88မျိုးဆက်ဒီမိုကရေစီပါတီရဲ့ပြန်ကြားရေးတာဝန်ခံဦးတင်ရေးကတော့သူတို့ပါတီရဲ့မူဝါဒကိုအခုလိုပြောပါရစေအ
ဓိကရကြားရတဲ့အကြောင်းပဲအကြောင်းနှစ်ချက်လောက်ပဲကျွန်တော်ပြောချင်ပါတယ်ဟိုပထမတစ်ချက်ကတော့နိုင်ငံတော်ရဲ့အနာကအများအားဖြင့်နိုင်ငံတော်ပြည်သူလူထုထံမှာစဉ်းစားရမယ်ဆိုတဲ့မူဝါဒကိုကျွန်တော်အဓိကချတာပါတယ်နံပါတ်2အချက်ကတော့နိုင်ငံတော်မှာအဂတိလိုက်စားနေတဲ့ဟိုချက်စားမှုတွေကင်းစင်သွားတဲ့နိုင်ငံတော်ဖြစ်အောင်ဆိုပြီးတော့ကျွန်တော်စနစ်တကျတိုးပန်းသွားမယ်ဆိုတဲ့အဓိကပါတီမူဝါဒအဲ့နှစ်ခုကတော့ကျွန်တော်အဓိကချတာပါတယ်အဲနိုင်ငံတော်ရဲ့စီးပွားရေးကိုဈေးကွက်စီးပွားရေးစနစ်နဲ့လက်ရောညီထွေဖြစ်စေနိုင်မဲ့နိုင်ငံမှာနိုင်ငံတော်ပိုင်ပေါ့နော်တမပိုင်အများပိုင်ဖက်ဆက်ရင်းနှီးမြှုပ်နှံမှုစီးပွားရေးလုပ်ငန်းပုံမလွတ်လပ်စွာအသုံးအပြိုင်ဆိုင်လုပ်နိုင်ခွင့်ရမယ်ဟိုစီးပွားရေးမူဝါဒတွေကိုကျွန်တော်ချမှတ်ထားပါတယ်အလုံးလုံးနိုင်အောင်ပေါ့နော
်ပါတီအနေနဲ့ပညာရေးမြို့သမီးနဲ့ကလေးသင်ငယ်တွေအခွင့်အရေးတွေအတွက်လည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ဦးတင်ရေကပြောပါတယ်ရုပ်ကောက်ပွဲမှာကိုစလေလောင်းနေအနေရခဲ့လို့လွတ်တော်ရဲရောက်သွားရင်ဘာတွေလှုပ်ဆောင်သွားမယ်ဆိုတာကိုလည်းပြန်ကြားရေးတာဝန်ခံဦးတင်ရေကအခုလိုပြောပါတယ်
အဲကျော်ဝါတော့ခုနပြောသလိုပေါ့နော်ပါတီရလည်းပါတီငယ်လေးဖြစ်တယ်ဒါပေမဲ့ကျော်ဝါကလူထုကိုလည်းယုံကြည်တယ်လေလူထုကိုယုံကြည်သလိုကိုယ့်ရဲ့ကိုယ်စလေတွေကလည်းသူတို့ကသူတို့ကတော့ကျော်ရောမှားရတာကတော့သူတို့ရဲ့အတ္တကိုအစီတမ်းမတင်မဲနဲ့လူထုရဲ့အကျိုးစီးပွားကိုအဓိကထားပြီးလူထုဘာလိုအပ်လဲဘာကိုဆောင်ရွက်ပြရမလဲဒါကိုပဲအဓိကထားပြီးတော့ဆောင်ရွက်ပါလို့ကျော်ဝါတော့တိုက်တွန်းလာတယ်နော်အရင်ဆုံးကတော့ကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့အဓိကလှုပ်ဆောင်မယ်ဒုတိယအချက်ကတော့ဒီအဂတိလိုက်စားတာကတော့လူတိုင်းနဲ့သက်ဆိုင်နေရဖြစ်တဲ့အတွက်ဆင်းရဲချမ်းသာအကောလုံးနဲ့သက်ဆိုင်နေတာဖြစ်တဲ့အတွက်အဲ့ဒါကိုလည်းကျွန်တော်ကအဓိကလှုပ်ဆောင်မယ်ဆိုတာကိုတော့ကျွန်တော်တိုက်တွန်းလာပါတယ်လွတ်တော်ဘူးတည်းလေးဟုတ်ကဲ့ပါမှားကျင်တာပေါ့နော
်ပြည်သူတွေအနေနဲ့88မျိုးဆက်ဒီမိုကရေစီပါတီကိုဘာကြောင့်မဲပေးသင့်တယ်ဆိုတာကိုလည်းပြန်ကြားရေးတာဝန်ခံဦးတင်ရေးကအခုလိုပြောပါတယ်
ကျွန်တော်ပါတီအနေနဲ့တော့လူထုကိုအသိပေးခြင်းတာကျွန်တော်တို့ရဲ့ပါတီကလူထုနဲ့အတူတကွလက်တွဲပြီးနိုင်ငံအကျိုးပြည်သူများရဲ့အကျိုးကိုအဓိကတတ်နိုင်သရွေ့ဆောင်ရွက်လှုပ်ဆောင်မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ထားတဲ့ဖြစ်တဲ့အတွက်လူထုကလည်းကျွန်တော်စစ်ဆေးစစ်မျိုးဆက်ဒီမိုကရေစီပါတီကိုအားပေးကြပါလို့ပဲပြည်သူလူထုကိုကျွန်တော်ပါကြားခြင်းပါတယ်
ရှိစစ်စစ်မျိုးဆက်ဒီမိုကရေစီပါတီကို2015ခုနှစ်အတွင်းမှာစတင်တည်ထောင်ခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့2000ဝန်းကျင်ရှိနေပါတယ်ကျွန်တော်တရားပါမြမကသတင်းအေဂျင်စီကနေ VOA ကိုပြေးပို့လိုက်တာပါ မျိုးသမီးတွေရေဦးစားပေးဆောင်ရွက်မယ်ဆိုတဲ့မျိုးသမီးပါတီမွန်ဟာလာမယ့်ရွေးကောက်ပွဲကိုတနင်္လာနေ့တိုင်းမွန်ပြည်နယ်တွင်းကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။အစုစုပေါင်းမျိုးသမီးကိုယ်စားလှယ်လောင်း၄ယောက်နဲ့မျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ။မျိုးသမီးပါတီမွန်ရဲ့ဥက္ကဋ္ဌဒေါ်မီတန်းရှင်ကတော့ရွေးကောက်ပွဲကိုဝင်ပြိုင်ရတဲ့သူတို့ပါတီရဲ့ရည်ရွယ်ချက်ကိုခုလိုပြောပါတယ်
။ပါတီရဲ့မူဝါဒတဘောထားကြတော့၄ချက်ရှိပါတယ်။တစ်ခုကတော့ပထမချက်ကတော့အမျိုးသမီးတွေကလူသားတူမှယတ္တိရထိုက်တဲ့ခွေရည်တိုင်းသူမှခံစားခွင့်ရဖို့ကတစ်ချက်နှစ်ချက်ကတော့ဒုတိယချက်ကတော့မတူ क्वे ပြားတဲ့မျိုးနွယ်မှာရှိတဲ့အမျိုးသမီးတွေအားလုံးကတန်းတူညီတူခွေရည်ရဖို့ရဲ့၃ကအမျိုးသမီးအားလုံးကအမျိုးသမီးပါတီအများနဲ့ပေါ့နော်ကိုယ့်ရဲ့ပုံစံနဲ့ပေါ့ဆက်သွယ်ပြီးတော့တစ်ခုနဲ့တစ်ခုပေါ့နော်ပူးပေါင်းသွားနိုင်ဖို့၄ချက်ကตายาได้ลุบาติสาโบဆိုတဲ့ရွေချက်ပါ
အမျိုးသမီးပါတီမုံအနေနဲ့တော့ကလေးတငယ်နဲ့အသက်ကြီးရွယ်တွေကိုကူညီဆောင်ရှောက်ဖို့အတွက်လည်းရွေချက်တွေရှိနေပါတယ်တကယ်လို့ရွေးကောက်ပွဲမှာအနံ့ရခဲ့ပြီးလွှတ်တော်တွေကိုရောက်သွားရင်ဘာတွေလှုပ်ဆောင်သွားမယ်ဆိုတော့ကိုလည်းဒေါ်မီတန်းရှင်ကအခုလိုပြောပါသေးတယ
်လွှတ်တော်တွေရောက်ပြီးဆိုတာနဲ့အမျိုးသားတွေလှုပ်တဲ့အလုပ်လိုမျိုးပါเนาะကျမတို့လည်းအမျိုးသားနဲ့ရင်ပေါင်တန်းဖို့ဆိုတော့ဒါပထမချက်ပဲလေကျမတို့လုပ်ရမယ့်လုပ်ကသူတို့နဲ့သူတို့လုပ်နိုင်တဲ့လုပ်ကိုကျမတို့ပထမဆုံးလုပ်မယ်ဒုတိယလုပ်ရမှာကအမျိုးသမီးကဏ္ဍကိုပြည့်ပါပေါ့เนาะကျမတို့ကိုယ်ကဏ္ဍအမျိုးသမီးတွေဘလို့မြှင့်ရမယ်ဘလို့တွားရမလဲဆိုဘလို့ဖြည့်စီပေးရမလဲဆိုတာကအဲ့ဒါကိုကျမတို့ဒုတိယချက်နေနဲ့အဲ့ဒါဦးစားပေးပြီးတော့လုပ်သွားမယ်နောက်ပြီးတော့တတိယချက်ကခလေးတွေကဏ္ဍကိုလုပ်ပေးမယ်ပေါ့เนาะပညာရေးကျမရေးဒီခလေးတွေရဲ့ကဏ္ဍကိုလည်းကျမတို့လုပ်သွားမယ်အဲ့ဒါပြီးတော့တက်ကြီးရွယ်ဦးတွေမတမဆွမ်းတဲ့လူတွေကိုလူငယ်ကဏ္ဍတွေပေါ့เนาะအကုန်ဘတ်ဆောင်ကလုပ်သွားရမှာပေါ့နောက်ကျမရေးလူမှုရေးပညာရေးဆိုတာကျမတို့မှာနိုင်တဲ့လောက်ဝန်တွေကိုထမ်းသွားဖို့ပေါ့เนาะကျမတို့အဲ့ဒါ plan ချတာဘယ်လိုပြောရွယ်ချက်အပြည့်ရှိပါလဲလို့
မဲဆွယ်ကာလမှာပြည်သူတွေကိုဘယ်လိုပုံစံမျိုးနဲ့မဲဆွယ်နေရလဲဆိုတော့ကိုလည်းဒေါ်မီတန်းရှင်ကအခုလိုပြောပါတယ်
ကျမတို့မဲဆွယ်စည်းရုံးတာကကျမတို့စေတနာပေါ့နော်ကျမတို့ပါတီဘာကြောင့်ဖြစ်လာရလဲဆိုတော့ကျမတို့စေတနာကိုကျမတို့ဖော်ထုတ်ပြတယ်တကယ်တမ်းဒီပါတီဖြစ်လာတာကြတော့ကျမတို့ရည်ရွယ်ချက်ကဒီမဲပြိုင်မှုရည်ရွယ်ချက်တတ်မှောက်ဘူးပြည်သူလူထုကိုတကယ်ချိုးပြုတ်ဖို့ဒီပါတီကိုထောင်ရခြင်းဖြစ်တဲ့အကြောင်းကျမတို့ရှင်းပြပေးတယ်အမျိုးသမီးတွေတကယ်လို့အမလောင်ဖြစ်လာမယ်ဆိုလို့ရှိရင်ဒီရွာမှာအမျိုးသမီးကဏ္ဍရောခလေးတွေရောဒီရက်ရွာမှာလိုအပ်တာဘလို့လိုအပ်ချက်တွေကိုပြည်သူလူထုတွေတောင်းဆိုလာတမျှကိုကျမတို့ကအသက်နိုင်ဆုံးဖြစ်ဆွတ်မယ်ဆိုတဲ့ကမ်ပိန်းတွေပဲကျမတို့ဆင်းနေပါတယ်
မျိုးသမီးပါတီမော်ဟာ2015ခုနှစ်အတွင်းမှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့တထောင်ကျော်ရှိနေပါတယ်ကျွန်တော်သိရပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါနိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ကျွန်တော်တို့ရဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
စီးရဲနိုင်ငံရေးနာဂတ်အတွက်နိုင်ငံပေါင်း18နိုင်ငံကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကိုယ်စားလှယ်တွေအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာဆွေးနွေးနေပါတယ်။ပထမဆုံးအချိန်နိုင်ငံဆောင်ဆွေးနွေးပွဲမှာစီးရဲသမ္မတဘာရှယ်အာဆတ်အစိုးရကိုထောက်ခံတဲ့ရုရှားနဲ့ယူရိုနိုင်ငံတို့လည်းပါဝင်ခဲ့ပါတယ်။အချိန်နဲ့မှာပဲစီးရဲနိုင်ငံမြို့တော်အနီးကတဘုံနေထိန်းချုပ်ထားတဲ့နေကလူစီကားရနေရာတစ်ခုကိုအစိုးရတပ်တွေကမီဇိုင်းတုံးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒီကနေ့မှာပဲလူ40ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရဲရေးစောင့်ကြည့်ခဲ့ကသူတွေကပြောပါတယ်။တောင်တူပင်လယ်ပြင်တွင်ပိုက်ဆိုင်မှုတွေကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့ The Hague မြို့နိုင်ငံကတရားရုံးကလက်ခံလိုက်ပါတယ်။တရားနိုင်ငံရဲ့ကန့်ကွက်မှုကိုပယ်ချပြီးဖိလစ်ပိုင်နိုင်ငံရဲ့တိုင်ချချက်ကိုတရားရုံးကလက်ခံလိုက်တာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်တူးနဲ့ပါတီဝင်တချို့ရန်ကုန်တိုင်းဒေသကြီးတာကိတမြို့နယ်မှာမဲဆွယ်စီရင်ဆင်းနေချိန်အတွင်းမင်းကဓာတ်ခုတ်ကံတက်ခက်ခံရတာနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့တက်ကြွလှုပ်ရှားသူတွေကပြစ်တင်ရှုတ်ချလိုက်ကြပါတယ်ဒီဖြစ်ဖြစ်မျိုးကနေအုပ်စုလိုက်ဒီကုန်းတွေထိဖြစ်လာနိုင်တဲ့ကြောင့်တရားဥပဒေစိုးမိုးရေးရှိဖို့အရေးကြီးတယ်ဆိုတော့ကိုထောက်ပြပြောဆိုခဲ့ကြတယ်လို့အာဏာပိုင်တွေဘက်ကလုံခြုံရေးအစီအမံတွေကိုဒီထက်ပိုပြီးတင်းတင်းကြပ်ကြပ်ချမှတ်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုနေကြတာပ
ါဒီနေ့အတွက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါထပ်ပြီးတော့ဆုံကြရအောင်ပါတော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.